Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2018ခုနှစ်ဇန်နဝါရီလ15ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်မြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်ဒီညပိုင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင
်မင်္ဂလာညချမ်းပါရှင်ကျမတင်ကီထိုက်ပါအရှိလေပိုင်းငင်းချင်းရဲ့အတွက်ရည်ရတဲ့ Israel Palestine အရေးဆွေးနွေးပွဲတက်ကိုပြင်သစ်နိုင်ငံမှာကျင်းပနေပါတယ်အမေရိကန်ပြည်ထောင်စုရဲ့ထင်ရှားတဲ့နိုင်ငံသားအခွင့်အရေးလှုပ်ရှားသူလွှတ်တော်မှာဂျွန်လူးစ်ကိုရွေးကောက်ခံသမ္မတ Trump ကဝေဖန်ထိုးနှက်ပါတယ်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလလူ့အခွင့်ရေးထူးကိုယ်စားလှယ်ကတော့ဒီကနေ့မောင်တော်မြို့နယ်ကိုသွားရောက်ပြီးကွင်းဆင်းကြည့်ရှုပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုသားညုံနဲ့အတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမယ်နောက်ဆုံးရသတင်းတွေထဲမှာဆိုရင်တော့မြန်မာနိုင်ငံရဲ့လူ့အခွင့်ရေးအခြေအနေကိုလာရောက်လေ့လာနေတဲ့ကုလအထူးစုံစမ်းစစ်ဆေးရေးမှူးရန်ဟီလီဟာဒီကနေ့ရခိုင်မောင်တော်ဘက်မှာသွားပြီးလေ့လာပါတယ်သူ့ရဲ့ခီးစဉ်နဲ့ပတ်သက်ပြီးရခိုင်လွှတ်တော်ကိုယ်စားလှယ်တွေဘက်ကဘယ်လိုသုံးသပ်ပါသလဲ
ဒီခရီးစီတော့တဲ့အခါသူရဲ့ရေးသားမှုအပေါ်မှာမူတည်ပြီးတော့ကျမတို့ကြည့်ရမှာဖြစ်ပါတယ်။သူအနေနဲ့ဒီအမှန်ကိုအမှန်တိုင်းသူရဲ့လေးလာတွေးကြည့်ချက်တွေထွက်ဖို့လိုအပ်ပါတယ်ရှင်
။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်တစ်ဆွဲတဲ့စင်တွေအသုံးပြုလာတဲ့ခရီးသွားတွေအတွက်အပန်းဖြေစင်စခန်းတွေအကြောင်းမြန်မာအရေးအစီအစဉ်နဲ့အတူတနင်္ဂနွေနေ့ညတိုင်းထုတ်လင့်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားဆန်းများသတင်းများအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတိန်ကီထိုက်နဲ့ကိုသားညွန်ဦးတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်အရှိလေပိုင်းဒေတာရင်းငင်းချမ်းရဲ့အတွက်နှစ်နိုင်ငံတီရှိရဲ့အပြေရှာမှုကိုမြင့်တင်ဖို့နိုင်ငံတကာညီလာခံတစ်ခုကိုပြင်သစ်နိုင်ငံကအင်ရှင်အဖြစ်ကျင်းပနေပါတယ်အစ္စရေးနဲ့ပါလက်စတိုင်းတို့ဆွေးနွေးပွဲစကားဝိုင်းကိုပြန်လာချစေရေးကအလုံးရဲ့တာဝန်ဖြစ်တယ်လို့ပြင်သစ်နိုင်ငံခြားရေးဝန်ကြီးကဒီကနေ့တနင်္ဂနွေနေ့ညီလာခံအဖွဲ့မင်ကိုမှပြောဆိုပါတယ်။အရှိဂျေရုဆလင်အပါအဝင်ပါလက်စတိုင်းနယ်မြေတွေပေါ်မှာအစ္စရေးတို့အခြေချမှုကိုစန့်ကျင်ကြောင်းဖော်ထုတ်ဖို့အတွက်ပြင်သစ်နိုင်ငံပါရီမြို့တော်မှာကျင်းပနေတဲ့ညီလာခံကိုနိုင်ငံပေါင်း80ကျော်ကကိုယ်စားလှယ်တွေတက်ရောက်နေပါတယ်။အစ္စရေးနဲ့ပါလက်စတိုင်းကိုယ်စားလှယ်တွေကတော့အခုအစည်းအဝေးကိုမတက်ပါဘူး။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကတော့ဒီညီလာခံကိုအတိတ်ပဲမရှိတဲ့အကြမ်းဖက်ပွဲဖြစ်တယ်လို့ပြောဆိုပါတယ်။ပါလက်စတိုင်းနယ်မြေတွင်အစ္စရေးတို့ရဲ့အခြေချအင်အားတည်ဆောက်မှုတွေကိုရှုတ်ချတဲ့အဆိုပြုချက်ကိုပြီးခဲ့တဲ့လတုန်းကကုလလုံခြုံရေးကောင်စီတွင်မဲခွဲမှုမှာတော့အမေရိကန်တို့ကမဲမပေးဘဲတမိုင်းဝင်ဆောင်ရွက်ခဲ့ပါတယ်။အရင်နှစ်တွေထုံးကတော့အလားတူအဆိုပြုချက်တွေကိုအမေရိကန်တို့ကလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်အနေနဲ့ဗီတိုအာဏာသုံးပေးချခဲ့တာပါ။အရှိဂျေရုဆလင်နဲ့အနောက်ဘက်ကန်ဒေတာတို့ကအခြေချအင်အားတွေမှာအစ္စရေး၅သိန်းကျော်နေထိုင်နေကြတာကိုကမ္ဘာပေါ်ကအစိုးရအများစုကတရားမဝင်ဘူးလို့ရှုမြင်ထားတာဖြစ်ပါတယ်။အမေရိကန်သမ္မတဩဘားမားအစိုးရကလည်းတရားမဝင်ဘူးလို့ပြောဆိုထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုရဲ့သမ္မတအသစ်ဖြစ်တဲ့ဒေါ်နယ်ထရန့်သမ္မတကျန်းသက်စာကျင်းစုပွဲအခမ်းအနားမကျင်းပမီရပိုင်းတွေတွင်မှာပဲအမေရိကန်တလွှားဒီအရွေးချယ်ခံသမ္မတထရန့်ဆန့်ကျင်ရေးဆန္ဒပြမှုစုဝေးမှုတွေ10ခုထက်မနည်းကျင်းပနေကြပါတယ်။ဝါရှင်တန် DC မြို့လေကဒီအာဖရိကနယ်အမေရိကန်လူမျိုးတွေရဲ့တမိုင်းဝင်ဖျားเจ้าမှာစလင်နီကလုပ်ခဲ့တဲ့လူလူစုဝေးပွဲမှာတော့ဒေါ်နယ်ထရန့်အနေနဲ့လွတ်လပ်ရေးကြောက်ရွံ့မှုမြေမြုပ်ပစ်မဲ့အရေးခွင့်ပြုပေးလို့မရဘူးဆိုပြီးနိုင်ငံသားအခွင့်အရေးကာကွယ်မှုအပေါ်မှာဒီမေရီလန်းပြည်နယ်ဒီမိုကရက်အထက်လွှတ်တော်မတ်ခရစ်ဗန်ဟော်လန်ကတင်စားပြောဆိုသွားပါတယ်။ရွေးချယ်ခံသမ္မတထရန့်ဟာသူ့ရဲ့မဲဆွယ်စည်းရုံးပွဲတွေအတွင်းအမေရိကန်ပြည်သူ့မှာဒီရွေးချယ်ပြောင်းဝင်ရောက်သူတွေပေါ်ပြောတဲ့မှတ်ချက်စကားအမေရိကန်မစီကိုနယ်စပ်မှာတိုင်းဆောင်မယ်ဆိုတဲ့ဂတိကဝတ်စကားနဲ့မွတ်စလင်တွေပေါ်တိုင်းပြည်ဝင်ဝင်ကန့်တတ်မယ်ဆိုတာတွေကိုပြောဆိုခဲ့တာကြောင့်မလို့သူ့ပေါ်မှာထောက်ခံသူတွေရှိသလိုပဲဒီပေါ်မှာသဘောမကျကန့်ကွက်သူတွေကလည်းအခိုင်အမာရှိခဲ့တာပါ We shall not be moved အခိုင်အမာယက်တီကြဆိုဆိုတဲ့ဝါရှင်တန် DC မှာလုပ်တဲ့ဆန္ဒပြချစ်တဲ့ပွဲကတော့ခရစ်ယာန်တရားဟောဆရာ L. Sharpton ကဥဆောင်ကျင်းပပါတယ်စင်ရဲသားတွေနဲ့အလို့သမားလူရန်စားတွေကိုထိခိုက်စေမယ်ဆိုတဲ့ Trump ရဲ့မူဝါဒတွေအကောင့်ထဲပေါ်မလာအောင်လို့တာစီပိတ်ပင်ဖို့လွှတ်တော်မှာရှိတဲ့ Democrat အမတ်တွေနဲ့သဘောရအလေလက်ရှိတဲ့ Republican အမတ်တွေကိုတိုက်တွန်းသွားမယ်ဆိုပြီးတရားဟောဆရာ Sharpton ကပြောပါတယ်။ Chicago မှာလုပ်တဲ့လူလူစုဝေးဆန္ဒပြပွဲမှာတော့ Chicago နဲ့ Dwight က Islamic အဖွဲ့အစည်းများကောင်စီရဲ့ဥထာလည်းဖြစ်အဲ့ဒီအဖွဲ့ကိုပူးတွဲထူထောင်လူလည်းဖြစ်တဲ့ Bassan Osman အဖွင့်ဆူတောင်းစကားပြောကြရမှာဒီမြေဟာဖျားသခင်ပိုင်မြေဖြစ်တဲ့ထရန့်ရဲ့မြေမဟုတ်ဘူးလို့ပြောဆိုသွားခဲ့တာကိုလူအုပ်ကြီးကသဘောကျလက်ခုပ်အောပါပေးခဲ့ပါတယ်။ Los Angeles မှာတော့ Los Angeles ရဲ့ရွှေပြောင်းနေထိုင်သူများအခွင့်အရေးဆိုင်ရာညွန်မောင်းအဖွဲ့ရဲ့ပြောခွင့်ရသူ Jose Mario Cabrera ကမိကုန်ပြောပါတယ်။က Trump အဆိုအရအနေနဲ့သူ့ရဲ့လူမှုအတိုင်းဝိုင်းကိုဖျက်လို့ဖျက်ဆီးလောက်လာမယ်ဆိုရင်တော့ထိုင်ကြည့်နေမှာမဟုတ်ဘူးဆိုတာသတိပေးလိုတဲ့အကြောင်းသူကပြောပါတယ်အခုတောက်ကြနေလုံးမဲ့ Donald Trump ရဲ့တမရကျန်းသက်စာကျင်းစုပွဲပြီးရင်လဲ Trump ကိုဆန့်ကျင်တဲ့အမျိုးသမီးချစ်တဲ့ပွဲတစ်ခုစနေနေ့မှာပြုလုပ်ဖို့ရှိပါတယ်နိုင်ငံအနှံ့ကလူပေါင်း2000ကျော်တက်အောင်မယ်လို့လည်းမျှော်လင့်ရပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုရဲ့နိုင်ငံသားအခွင့်အရေးလှုပ်ရှားမှုခေါင်းဆောင် Martin Luther King Jr. ကိုဂုဏ်ပြုတဲ့အားလက်ရမတိုင်ခင်ရက်ပိုင်းအလိုမှာပဲထင်ရှားတဲ့နိုင်ငံသားအခွင့်အရေးလှုပ်ရှားသူလွှတ်တော်အမတ် John Lewis ကိုရွေးကောက်ခံတမရ Donald Trump ကဝေဖန်ထိုးနှက်ပါတယ်အမေရိကန်သမ္မတရွေးကောက်ပွဲမှာ Mr. Trump အနိုင်ရအောင်ရုရှားဘက်ကအကူအညီပေးဖို့ကြိုးစားခဲ့တယ်လို့လွှတ်တော်အမတ် John Lewis ကယုံကြည်ထားပြီး Mr. Trump ကိုတရားဝင်သမ္မတတဦးအဖြစ်သူ့အနေနဲ့မသတ်မှတ်ဘူးလို့ပြောဆိုခဲ့ပြီးတဲ့နောက်မှာရွေးကောက်ခံသမ္မတ Trump ကဝေဖန်တိုက်ခိုက်တာဖြစ်ပါတယ်။ Mr. Trump ကသူ့ကိုဝေဖန်နေမယ့်အစားလွှတ်တော်အမတ်အနေနဲ့ကိုယ့်ရဲ့မဲဆန္ဒနယ်တွေအရေးကိုအာရုံစိုက်အလုံးလုံးတင်တယ်လို့စနေနေ့မနက်ပိုင်းက Twitter စာမျက်နှာကနေရေးသားခဲ့တာဖြစ်ပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာထုတ်လွှင့်မဲ့ NBC ရုပ်သံရဲ့ Meet the Press အစီအစဉ်အတွက်ပြီးခဲ့တဲ့တောက်ချန်နေ့ကတွေ့ဆုံမေးမြန်းမှုအတွင်း Mr. Lewis ကသူဟာလူထုနဲ့လက်တွဲလုပ်ကံရေးကိုယုံကြည်တယ်လို့ပြောဆိုပြီးဒါကခက်ခဲမယ်တိတ်ကိုခက်ခဲလိမ့်မယ်လို့ပြောဆိုပါတယ်အခုရွေးကောက်ခံသမ္မတကိုတရားဝင်သမ္မတတော်အဖြစ်မရှိမြင်ဘူးလို့လွှတ်တော်အမတ် Lewis ကပြောဆိုပါတယ်ဒီပုဂ္ဂိုလ်ရွေးကောက်ခံရဖို့အတွက်ရုရှားဘက်ကအကူအညီပေးခဲ့တယ်လို့ထင်မြင်တဲ့အကြောင်းလဲ Mr. Lewis ကထပ်လောင်းပြောပါတယ်Mr. Lewis ကိုရွေးကောက်ခံသမ္မတ Trump ကတုံ့ပြန်ထိုးနှက်တဲ့အပေါ်မှာတော့ Mr. Lewis ရဲ့ပြောခွင့်ရ Linda Jones ကတုံ့ပြန်ချက်မပေးပါဘူး။ဒါပေမဲ့နိုင်ငံတစ်ခုအနေနဲ့ရွေးကောက်ပွဲအပေါ်မှာတခြားပြည်ပနိုင်ငံတစ်ခုရဲ့လွှမ်းမိုးမှုရှိမရှိဆိုတာကိုသိဖို့တော့လိုအပ်တယ်လို့ပြောဆိုခဲ့ပါတယ်။ Mr. Trump ရဲ့သမ္မတကျန်းသက်စာကျင်းပပွဲကိုတော့လွှတ်တော်အမတ် John Lewis တက်ရောက်မှာမဟုတ်တလို့မနေ့စနေနေ့အထိသမ္မတကျန်းသက်စာကျင်းပပွဲကိုမတက်ဘူးလို့ပြောဆိုထားတဲ့ Democrat အောက်လွှတ်တော်အမတ်အနည်းဆုံး16ဦးထိရှိနေပါတယ်။
အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းကမတည်မငြိမ်ဖြစ်နေတဲ့နေဆက်ဒေသမှာအရသားတွေလိုက်ပါလာတဲ့ယင်တစည်းဒန်ဘီထောင်ဘုံကိုဝန်တိုက်မိပြီးတော့ယင်ပေါ်မှာလိုက်ပါသွားသူအနည်းဆုံးယသ9ဦးသေဆုံးပြီး2ဦးဒဏ်ရာရတယ်လို့အာဖဂန်ဆူရတာဝန်ရှိသူတွေကပြောပါရယ်အာဖဂန်နဲ့ပါကစ္စတန်နှစ်နိုင်ငံရဲ့နေဆက်နန်ဂါဟာပြည်နယ်ဘာဂလိုလီရွာမှာဒီကနေ့တင်းဦးလီနေမနက်ပိုင်းကပောက်ကွဲမှုဖြစ်ခဲ့တာလို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနကပြောပါရယ်ဒီတိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်နိုင်ပိုင်းအတွင်းမှာပဲအဲ့ဒီဒေသအတွင်းကခရစ်ယာန်ကျမ်းစာသင်ကျောင်းကဆရာဆရာမ73ဦးကိုအစ္စလာမစ်ဆွေးနွေးအဖွဲ့ဖြစ်တဲ့ IS အဖွဲ့ကပြန်ပြီးဆွဲခဲ့ပါတယ်။ဒီပေါက်ခွဲတိုက်ခိုက်မှုဟာဆိုလို့ရှိရင်ငင်းငယ်နဲ့တည်ငြိမ်ရေးရဲ့ရန်သူတွေကလုတ်တဲ့ခွင့်မလွတ်နိုင်စရာရှက်စရာအကြမ်းဖက်တိုက်ခိုက်မှုဖြစ်ပြည်ထောင်စုဝန်ကြီးဌာနကပြစ်တင်ရှုံချလိုက်ပြီးတော့ကျူးလွန်သူတွေကိုလည်းတရားဥပဒေကြောင်းအရရေးယူသွားမယ်လို့ကတိပြုပြောလိုက်ပါတယ်။ဘယ်အဖွဲ့ကြီးကဘုံထောင်တိုက်ခိုက်တယ်လဲဆိုတာကတော့မသိရသေးပါဘူး။အဲ့ဒီဒေသအတွင်းမှာတော့အစိုးရကိုစန့်ကျင်နေတဲ့တာလီဘန်တွေသဘုံထလှုပ်ရှားရဒေသဖြစ်ပါတယ်။နန်ဂါဟာပြည်နယ်တွင်းကဝေးလံခေါင်းတည်တဲ့ဒေသတွေမှာတော့အစ္စလာမစ်ဆွေးနွေးအိုက်စ်အဖွဲ့နဲ့အခြေဆက်ရှိတဲ့ဆွေးနွေးတွေကလည်းအခြေဆက်စခန်းတွေထူထောင်နေပြီးတော့ရဲသားတွေကိုပုံမှန်တိုက်ခိုက်နေတယ်လို့အာဖဂန်နဲ့အမေရိကန်စစ်တပ်တာဝန်ရှိသူတွေကပြောဆိုကြပါတယ်ခင်ဗျာ
။ VOA အမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရထူးကိုယ်စားလှယ်ရန်ဟီလီကဒီကနေ့တနင်္ဂနွေနေ့မှာတော့ရခိုင်ပြည်နယ်မောင်တော်မြို့ကိုသွားရောက်ပြီးမွတ်စလင်လူမှုအတိုင်းဝိုင်းနဲ့တွေ့ဆုံပါတယ်။မနေ့စနေနေ့တုန်းကတော့ရခိုင်ပြည်နယ်မြို့တော်စစ်တွေမှာရခိုင်အစိုးရနဲ့တကပိတ်တွေ့ဆုံဆွေးနွေးပြီးမောင်နှံမြို့နယ်ခီးစဉ်အတွင်းသူသွားလို့တဲ့ဒေသတွေနောက်မောင်တော်ဒေသတွေအနာပိုင်တို့ရဲ့လုံခြုံရေးဆိုင်ရာဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးအစိုးရကိုမေးမြန်းခဲ့ပါတယ်။မောင်တော်ခီးစဉ်အတွင်းလုံခြုံရေးရယူပေးမဲ့သူတွေအဝေးကသာနေဖို့လဲမစ်ရန်ဟီလီကမနေ့ကရခိုင်အစိုးရကိုတောင်းဆိုခဲ့တယ်လို့ရခိုင်အစိုးရဝန်ကြီးတဦးကပြောဆိုပါတယ်ဒီကနေ့မောင်တော်မြို့နယ်တွင်ခီးစဉ်မှာတော့သတင်းသမားတွေရယူထားတဲ့ဗီဒီယိုမှတ်တမ်းတွေအရမစ်ရန်ဟီလီကသူ့ရဲ့အဖွဲ့ဝင်တွေနဲ့အတူသွားရောက်နေတာကိုတွေ့ရပြီးအနည်းအနားမှာတော့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုမတွေ့ရပါဘူးနောက်သတင်းပတ်ထဲမှာတော့မြမအတိုင်းမင်္ဂပုတ်ကိုဒေါအောင်ဆန်းစုကြည်နောက်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့လဲမစ်ရန်ဟီလီတွေ့ဆုံမှာဖြစ်ပါတယ်
ဖလပိုင်သမရဒူတတေးကနိုင်ငံမှာလူဝတ်လို့ရှိရင်စေုပ်ချုပ်ရေးကြီးညာမယ်ဆိုပြီးတော့ချင်းချောက်ပြောဆိုလိုက်ပါတယ်။မွေစီဝါတိုက်ဖြစ်ရေးစစ်စင်ရေးအခြေအနေဆိုးရွားလာပြီးတော့သိအခက်ကြုံလာလို့ရှိရင်သူ့အနေနဲ့စေုပ်ချုပ်ရေးကြီးညာမယ်ဆိုပြီးတော့ဖလပိုင်သမရရဒူဂို ဒူတတီကနိုင်ငံတောင်ပိုင်းဒါဗျူအမြို့မှာမနေ့စနေ့ကကုန်သတ်ကြီးများအသင်းဝင်တွေကိုပြောဆိုသွားတာဖြစ်ပါတယ်။သူကဘယ်သူမှဒါကိုတားလို့မရဘူးလို့လည်းသမ္မတဒူတတီကပြောပါတယ်။ဒီဆောင်ရွက်ချက်ရဲ့ရည်ချက်ကတော့ဖိလစ်ပိုင်ပြည်သူတွေနဲ့လူငယ်တွေအတွက်ဖြစ်ပါတယ်လို့သမ္မတကပြောပါတယ်။တရားမဝင်မှုရဲ့စီးပွားတွေတိုက်ဖျက်ပစ်မယ်လို့ဖိလစ်ပိုင်သမ္မတကကတိပြုထားတာပါ။မွေးစီးပွားတိုက်ဖျက်ရေး6လတာစစ်စင်ရေးအတွင်းရဲတွေစေနာဝန်တန်းကင်းဖွဲ့တွေလက်ချက်နဲ့လူပေါင်း 6,000 နီးပါးတည်ဆုံခဲ့ရပြီးပါပြီ။ဒီပေါ်မှာလည်းလူခွင့်ရေးဖွဲ့ရည်နဲ့ကုလသမဂ္ဂနဲ့အမေရိကန်သမ္မတဘရက်အိုဘားမာတို့ကဝေဖန်ခဲ့ကြပါရယ်ဖိလစ်ပိုင်သမ္မတဒူတာတီကတော့ဝေဖန်မှုတွေကိုလက်လျှူပြုပြီးတော့မြို့ရဲ့တိုက်ဖျက်ရေးကိုဆက်ပြီးတော့ဆင်နွှဲနေပါရယ်အာနာရှင်ဖာဒီနာမာကုစ်လက်ထက်မှာဖိလစ်ပိုင်နိုင်ငံမှာဆေးဥချုပ်ရေးကိုကျင့်သုံးခဲ့တာဖြစ်ပါရယ်ဒဇဂန်တွေနဲ့အတူထွက်ပြေးတဲ့အစွန်းရောက်တွေကိုလည်းဖောက်ခွဲပစ်ဖို့စစ်တပ်ကိုအမိန်ပေးထားတယ်လို့သမ္မတဒူတာတီကမနေ့စနေနေ့ကပြောဆိုပါရယ်ဒဇဂန်တွေကိုဘယ်လိုလုပ်မလဲလို့စစ်တပ်ကပြန်ပြီးတော့မိကုံထုတ်တဲ့အခါမှာတော့မဆိုင်သူတွေပါဆုံးရှုံးရတဲ့အပေါ်မှာတော့ဝမ်းနည်းစင်မကောင်းပါဘူးလို့သမ္မတကပြောပါရယ်ဒဇဂန်တွေဖြစ်သွားနိုင်သူတွေကိုတော့ကုကုကူပြန်ပြီးဆွဲမခံရအောင်နေကြဖို့ဖိလစ်ပိုင်သမ္မတကအကြံပြုထားပါရယ်ခင်ဗျာ
Samsung ကုမ္ပဏီအခြေခဲ့ကိုဖန်ဝရန်ထုတ်ဖို့တရားရုံးကိုတင်ပြမှုလုံးမလုံးဆိုတာကိုလာမယ့်တနင်္လာနေ့ကျရင်ဆုံးဖြတ်မှာဖြစ်တယ်လို့တောင်ကိုရီးယားအထူးစုံစမ်းရေးမှုတွေကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုပါရယ်ဆိုးရမြို့တော်မှာလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအထူးစုံစမ်းရေးအဖွဲ့ပြောခွင့်ရကျူလီကျူချူကပြောဆိုခဲ့တာဖြစ်ပါတယ်အထူးစုံစမ်းရေးအဖွဲ့အနေနဲ့ Samsung လျှက်စစ်ပစ္စည်းကုမ္ပဏီဒုတိယဥက္ကဋ္ဌလီချေယောင်ကိုကြာသပတေးနေ့တုန်းကဆင့်ခေါ်ပြီး22နှစ်ကြာအောင်လက်ပေးလက်ယူမှုတန်တရားနဲ့စစ်ဆေးမေးမြန်းမှုတွေလုပ်ခဲ့တာဖြစ်ပါတယ
်နောက်ဆုံးရထားတဲ့သတင်းတွေကိုမတ်တန်ကီထိုင်းနဲ့ကိုသားညုံတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တနင်္ဂနွေနေ့ညချမ်းအတွက်အခုအရင်ဦးဆုံးဆက်သွယ်မေးမြန်းချက်ကိုတင်ဆက်ပေးကြပါမယ်။ရခိုင်ကိုရောက်နေတဲ့ကုလအထူးစုံစမ်းစစ်ဆေးရေးမှူးမစ္စရာဟီလီဟာဒီကနေ့တနင်္ဂနွေနေ့မှာတော့ပြီးခဲ့တဲ့နှစ်ကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့မောင်နှောမြို့တွေကကြေးရွာတွေကိုတွားရောက်လေ့လာခဲ့ပါတယ်။ဒီအကြမ်းဖက်တိုက်ခိုက်မှုအပေါ်တပ်မတော်နဲ့လုံခြုံရေးရဲတွေဘက်ကနေမြေရှင်းလင်းတဲ့အခါမှာလူခွေချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆဲချက်တွေနဲ့ပတ်သက်လို့မစ္စရာဟီလီအနေနဲ့အခုလိုမျိုးကိုယ်တိုင်ကွင်းဆင်းလေ့လာခြင်းအပြင်ဖြစ်စဉ်အမှန်ကိုသုံးသပ်နိုင်မယ်လို့ရခိုင်လွှတ်တော်ကိုယ်စားလှယ်တွေကရှုမြင်ပါတယ်။ဆက်သွယ်ထမ်းထားတာကိုပြောပြပေးကြပါတယ်ရှင်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးစုံစမ်းစစ်ဆေးရေးမှူးကုလအထူးကိုယ်စားလှယ်မစ္စရာဟီလီဟာဇန်နဝါရီလ13ရက်နေ့ကစတင်ခဲ့တဲ့သူ့ရခိုင်ခီးစဉ်3ရက်မြောက်နေ့ဒီကနေ့တနင်္ဂနွေနေ့မှာတော့ပြီးခဲ့တဲ့နှစ်အောက်တိုဘာလတုန်းကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့မောင်နှောမြို့နယ်မြောက်ပိုင်းကကြီးကန်းပြင်ငခူရဝဘိတ်စားတဲ့ကျေးရွာတွေကိုမစ္စရာဟီလီကိုယ်တိုင်တွားရောက်လေ့လာတာဖြစ်ပါတယ်။မစ္စရာဟီလီရဲ့ခီးစဉ်ကိုပြည်내အစိုးရအဖွဲ့ကလုံခြုံရေးတာဝန်ယူထားပေးတယ်လို့သူ့သွားလိုတဲ့နေရာသူ့တွေ့လိုတဲ့ဒေသခံတွေနဲ့တွေ့ဆုံနိုင်အောင်စီစဉ်ပေးတယ်လို့မစ္စရာဟီလီရဲ့တောင်းဆိုချက်အတိုင်းဒေသခံတွေကိုသူ့မေးမြန်းနေချိန်မှာလွတ်လွတ်လပ်လပ်မေးမြန်းခွင့်ရအောင်လဲစီစဉ်ပေးထားတယ်လို့ရခိုင်ပြည်내အစိုးရပြောခွင့်ရက VOE ကိုပြောကြားထားပါတယ်။အခုလိုမစ္စရာဟီလီအနေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့နေရာတွေကြေးရွာတွေနေကြားဆောင်စခန်းတွေကိုကိုယ်တိုင်တွားရောက်လေ့လာခွင့်ရခြင်းအပြင်လူခွေချိုးဖောက်မှုရှိမရှိဆိုတဲ့အခြေအနေတွေကိုသိရှိနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းရခိုင်ပြည်내ရသေတောင်မြို့နယ်ကိုစားပြုပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝီကရှုမြင်ပါတယ်
။ဒီခရီးစီပေါ်တဲ့အခါသူရဲ့ရေးသားမှုအပေါ်မှာမူတည်ပြီးတော့ကျမတို့ကြည့်ရမှာဖြစ်ပါတယ်။သူ့အနေနဲ့ဒီအမှန်ကိုအမှန်တိုင်းသူရဲ့လေ့လာတွေးကြည့်ချက်တွေထွက်ဖို့လိုအပ်ပါတယ်ရှင်။လုံခြုံရေးအရာဆိုရင်လည်းဟိုပါပေါ့နော်အခုအချိန်ထိတော့ဒီလုံခြုံရေးကိုတော့ပြီးဝအောင်ခြားထားခြင်းတော့မရှိသေးဘူးပေါ့နော်ဒါပေမဲ့လောလောဆယ်မှာတော့အခုအချိန်မှာတော့ငြင်းနေပါတယ်ဘာပြဿနာမှပေါ့နော်လောလောဆယ်တော့မကြပါဘူးဒါပေမဲ့လည်းဒေသခံတိုင်းရင်းသားတွေရောအဲ့ဒီမှာရှိတဲ့လုံခြုံရေးတွေရောအမြင့်တတိဝီရနဲ့နေနေရတယ်လို့ကျမတို့အနေနဲ့ကြားပါတယ်ရှင
်ရခိုင်ပြည်နယ်လွှတ်တော်ကဘူတိတော်မြို့နယ်ပြည်နယ်လွှတ်တော်အမတ်ဦးထွန်းအောင်သိန်းကလည်းမစ္စရန်ဟီလီအနေနဲ့ဒေသရင်းကနှစ်ဖက်ဒေသခံတွေကိုတွေ့ဆုံမေးမြန်းခြင်းအပြင်ဒေသရင်းရဲ့လုံခြုံရေးအခြေအနေကိုသိရှိနိုင်အောင်စူးစမ်းတင်တယ်လို့အကြံပြုပါတယ်
အဲကျွန်တော်တို့အကျဉ်းပြုကျင်တာကတော့ကျွန်တော်တို့ကအဲ့ဒါဒီမစ္စရန်ဟီလီလာတာဟာအလားတဖက်တည်းမဖြစ်ဖို့တော့ကျွန်တော်တို့ပြောလို့ပါတယ်ခင်ဗျာနော်အခုမစ္စရန်ဟီလီအနေနဲ့လည်းဒေသခံရခိုင်တိုင်းရင်းသားတွေရဲ့အခက်အခွေအခက်ဘလို့ချိတယ်ဘလို့တွင်တင်းနေရတယ်ဆိုတာကိုဒီမစ္စရန်ဟီလီအနေနဲ့ထုတ်ပြန်တဲ့နယ်လို့ကျွန်တော်အနေနဲ့အကျဉ်းပြုခြင်းပါတယ်ခင်ဗျာနော
်သူခီးစဉ်အတွင်မစ္စရန်ဟီလီဟာအကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့ရသေတောင်မြို့နယ်ကိုရံကောက်ရဲစခန်းကိုတွားရောက်လေ့လာခဲ့တယ်လို့မိုးစလင်ဒုက္ခသည်စခန်းအနေနဲ့ဘူတိတော်အကျဉ်းတော်ကိုလည်းတွားရောက်လေ့လာခဲ့ပါတယ်သူရဲ့ခီးစဉ်အတွင်ရခိုင်ပြည်နယ်အစိုးရတာဝန်ရှိသူတွေလုံခြုံရေးနဲ့နေဆက်ရေးရာတာဝန်ရှိသူတွေနဲ့တွေ့ဆုံတယ်လို့ဘူတိတော်နဲ့မောင်နှောဒေသကရခိုင်တိုင်းရင်းသားတွေနဲ့ရောမွတ်စလင်တွေနဲ့ပါနှစ်ဖက်အတိုင်းဝိုင်းကဒေသခံတွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်
ရန်ဟီလီရဲ့ရခိုင်ခီးစဉ်ဇန်နဝါရီလ16ရက်နေ့မှာအဆုံးသတ်မှာဖြစ်ပြီးဇန်နဝါရီလ18ရက်နေ့မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံမှုရှိပါတယ်။တမရော်ကာကွယ်ဦးစီးချုပ်နဲ့လည်းရှေ့သတင်းပတ်အတွင်းတွေ့ဆုံမှုရှိပြီးဇန်နဝါရီလ20ရက်နေ့မှာတော့မစ်ရန်ဟီလီဟာသူ့ရဲ့12ရက်တာကြာမြင့်ခဲ့တဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲကျင်းပပြုလုပ်မှာဖြစ်ပါတယ်ရှင်။ခုဆက်ပြီးတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်နေကြမြမအရေးအစီအစဉ်ကိုတင်ဆက်ပေးကြပါရစေ။မြမနိုင်ငံမှာတဘာဝပတ်ဝန်းကျင်ကိုအခြေခံတဲ့ခီးသွွားလုပ်ငန်းတွေတနည်းတခြားရေပန်းစားလာတာနဲ့အမျှတစ်ချိန်လုံးကတိရိစ္ဆာန်ရုံလိုမျိုးနေရာမျိုးတွေမှာတွေ့နိုင်တဲ့ဆင်တွေကိုတွားရောက်လေ့လာနိုင်တဲ့အစီအစဉ်တွေဟာလည်းရေပန်းစားလာပါတယ်။မကြသေးခင်နှစ်တွေကနေစလို့တစ်ထုတ်လုပ်ရေးစခန်းတွေကိုအစိုးရကရပ်ဆိုင်းလိုက်တာကြောင့်အလုပ်လက်မဲ့ဖြစ်လာတဲ့တစ်လုပ်ငန်း၃ဆင်တွေအတွက်အလုပ်ကိုင်းအခွင့်အလမ်းဖန်တီးပေးနိုင်မှုရည်ရွယ်ပြီးတော့ခီးသွွားတွေအပန်းဖြေလဲပတ်နိုင်တဲ့ဆင်စခန်းကိုလည်းဖွင့်လှစ်လာနေပါတယ်။ဒါပေမဲ့ဒီလုပ်ငန်းတွေကနေဆင်တွေရဲ့ဘဝတာယာဝါပြောရေးဘလောက်အထိများစောင့်ခြင်းပေးနိုင်ပါသလဲဆိုတော့အစီအစဉ်အပိုင်းနှစ်ကိုတော့ကိုအောင်လင်းကတင်ပြပေးထားတဲ့မြမရေးအစီအစဉ်မှာနားဆင်ပါရှင
်။ဒီနေ့ငမရေနာတဘာဖြစ်တဲ့ထွတ်မြတ်သားလေးရှိကြပြီးဘာသာရေးရင်ကျင်းမှုနဲ့ထုံနှန်းစင်လာရေးမှာနေရာယူခဲ့ဘူးတဲ့စင်နေရဲ့အခန်းကဏ္ဍဟာဒီကနေ့ချိန်ခါမှာမင်းမိန်ပြောက်ခွေလာနေသလိုတမူတာဆောက်ရှောက်မှုတွေလည်းရောပါလာနေပါတယ်။တကယ်တော့မြန်မာနိုင်ငံဟာကမ္ဘာမှာအာရှစဉ်ဒုတိယအများဆုံးရှိတဲ့တိုင်းပြည်တစ်ခုဖြစ်နေရာယူထားဆဲဖြစ်ပေမဲ့အချိန်မီမထိမ့်သိမ့်နိုင်ရင်တော့ဒီစင်တန်းကနေရော့ချသွားနိုင်ပါတယ်။မြန်မာနိုင်ငံမှာခံမှန်းကြီးဖန်ဆီးထားတဲ့စင်ရင်ကောင်ရင်9000ကျော်ရှိနေပြီးစင်ရင်ကောင်ရင်ကတော့စနစ်တကျလေးလာပြည့်စုံထားတာမရှိတဲ့အတွက်တိကျတဲ့ကိန်းဂဏန်းတော့မရှိပါဘူး။ရေဝီယာမတ်ဆာတွက်ချက်မှုရ1000ကနေ2000လောက်တိရှိနေတယ်လို့စင်ပါဝင်တောင်းထရိတ်စံတွေကိုထိမ့်သိမ်းဆောက်ရှောက်နိုင်မှု2014ခုနှစ်ကစပြီးမြန်မာနိုင်ငံမှာစတင်ခြေစိုက်လာတဲ့ကမ္ဘာတောင်းထရိတ်စံထိမ့်သိမ်းရေးရန်ပုံငွေဖွဲ့ WWF ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးခရစ်စတီဝီလျမ်စ်ကပြောပါတယ
် And our focus is largely in the area along the Thai Myanmar border because we think that's one of the important forest areas that needs protecting.
ကျွန်တော်တို့အဓိကအယုံဆိုင်တဲ့ area တွေကထိုင်းမြန်မာနယ်စပ်ဒေသပါဒီဒေသကတောတောင်တွေဟာကာကွယ်ဆောင်ရှောက်ဖို့လိုအပ်နေတယ်လို့ယူဆထားတဲ့အတွက်ကြောင့်ဖြစ်ပါတယ်မြန်မာနိုင်ငံတဝမ်းမှာဆင်ရိုင်းတွေအပေါ်မှာချင်းချောက်မှုတွေကြုံတွေ့နေရတာကိုလည်းကျွန်တော်တို့စိုးရိမ်မိပါတယ်လက်နက်ကင်ပြည်ပခါတွေကြောင့်ရောမုတ်ဆိုးတွေရဲ့လက်ချက်တွေကြောင့်ပါလွန်ခဲ့တဲ့9နှစ်လောက်အတွင်းမြန်မာနိုင်ငံမှာအသက်ခံရတဲ့တောဆင်ရိုင်းကောင်ရီ90ကျော်လောက်ထိရှိခဲ့ပါတယ်
တရဝင်မတန်းတွေရမကြတဲ့ညတွေအတွင်းရန်ကုန်တိုင်းထဲမှာလည်းအသက်ခံရတဲ့စင်ကောင်ရီ20ကျော်ရှိခဲ့တယ်လို့လည်းစင်ထင်းထင်းဆက်လျှောက်ရေးလို့ရှားသူတွေကပြောပါတယ်သူတို့ဖြင့်ငကိုကမှစင်တွေကိုကာကွယ်ဆောက်ရှောက်မှုအားနည်းတဲ့မြန်မာနိုင်ငံမှာအင်းဒီချင်းတိုင်းပြည်တွေကစင်ခန္ဓာကိုယ်အစိတ်ပိုင်းတွေကိုဝယ်လိုအားပုံမှန်ကြီးထွားလာနေတာနဲ့အမျှစင်တွေပုံမှန်ပြင့်မှတ်ထားတပ်ဖြတ်ခံနေရတာပါမြန်မာနိုင်ငံမှာစင်ကိုကာဝယ်ဆော့ရှောက်မဲ့ဒရိတ်ဆန်ဖြစ်ကိုလိုနီခေတ်ကဥပဒေပြဋ္ဌာန်းသတ်မှတ်ထားပေမဲ့တရားမဝင်စင်ဖမ်းတာတပ်ဖြတ်တာတွေကတော့ခေတ်ဆက်ဆက်ရှိနေကြတာပါဒါပေမဲ့လည်းမကြသေးခင်နှစ်တွေကစလို့ဥပဒေမဲ့ဖမ်းဆီးမှုတပ်ဖြတ်မှုတွေပုံစံပြောင်းလာရကစင်တွေကိုကြီးငယ်မရွေးအထီးမှမရွေးပုံမှန်ပြင့်မှတ်ထားခံနေရတာတွေဟာနိုင်ငံတကာသတင်းမီဒီယာတွေမှာပါအကျယ်တဝန့်ဖော်ပြလာနေကြပြီလို့လည်းမြန်မာစင်တွေကြောင်းဆက်စွနစ်နဲ့ချီသူတေသနလေးလာနေတဲ့ဗြိတိန်နိုင်ငံရှဖီတက်ကသူကဒေါက်တာဒေါခိုင်ဦးမှာကပြောပါတယ်
ကြည့်လိုက်ရင်ကြည့် prescription ဆိုတာ prescription surgical precision ဒါနဲ့ကြည့်တာကိုမျိုးထက်ကို
ခွဲစိတ်ဆရာဝန်တရားခွဲထား
ခွဲထားတယ်လို့ပဲဖြစ်နေအဲ့တော့တို့ကစမတို့အဲ့ဒါကိုကြည့်လိုက်ချင်းအမြင်တို့ကတာမန်အမဲလိုက်တာမဟုတ်ဘူးတို့မှကိရိယာတစားပလာအကုန်ပါလာတယ်အဲ့လိုလုပ်ဖို့အတွက်လူဦးရေလူအင်အားပြည့်ပြည့်စုံပါလာရဲ့စမတို့ယူဆတယ်ဈေးကွက်မှာတွေ့ဒီဥစ္စာဒါစင်အရေးပြားစင်အရေးကွန်သူပြုပြင်ဖန်တီးပြီးမှသူ polish beads of jewelry အဲ့ဒါဆောင်းနေနဲ့တုံးနေတယ်အဲ့ဆောင်းကဒီကျမတွေတို့မကောင်းစိုးဝါမကပ်ဘူးသူတို့ယူဆတဲ့အတွက်ပေါ့လေဒါကြီးကအမတန်ဈေးကွက်ဝင်နေအမတန်လူကြိုက်များလောလောဆယ်လူကြိုက်များနေတယ်လို့အဲ့လိုရေးရတာပဲ
မြန်မာတက်လုံငန်းစင်ရဌာနစီကမန်နေဂျာလည်းဖြစ်စင်စင်းမှုတူလည်းဖြစ်တဲ့ဒေါက်တာဇော်မင်းဦးကတော့စင်တွေကိုဥပဒေမဲ့အမဲလိုက်တပ်ဖြတ်မှုတွေကိုနှိမ်နင်းမှုလက်တလို့အစိုးရမှာအင်အားအလုံးလောက်မရှိတဲ့အခြေအနေမျိုးကြုံနေရတယ်လို့ပြောပါတယ်
နော်ဝိုင်းလိုက်တော့1983-84လောက်ထဲကတတ်မှတ်ထားတဲ့ဒါဥရီရှိတယ်အဲဥရီရဆိုလို့ရှိရင်ကျွန်တော်တို့သောသောခေါင်ကကြီးဟိုဆိုလို့ရှိရင်ဒါ1000နဲ့9000နှစ်ထိကျွန်တော်တို့ဒါချမှတ်လို့ရတယ်ငွေနဲ့ဘလောက်ထိကျွန်တော်တို့ချမှတ် 5000 ထိချမှတ်လို့ရတယ်ဒါမျိုးတွေဆိုဝိုင်းလိုက်လောတွေရှိရပေါ့နော်ရှိပြီမဲ့လည်းကျွန်တော်တို့ကပြောတယ်အဲ့ဒီဟာတွေ active ဖြစ်လို့လို့ပေါ့နော်နောက်တစ်ခုကကျွန်တော်တို့မှာအဓိကပြဿနာကဘာလဲဆိုတော့
ဟိုနဲ့အရာမလုံးတော့တာပေါ့နော်နောက်တော့ဟိုနဲ့အရာမလုံးတော့တာရဲ့နောက်တစ်ခုကဟိုနဲ့ဖက်ဆလတီနေတာပေါ့နော်မြန်မာတက်လုံငန်းကစင်နေတာမကပုဂ္ဂလိကပိုင်စင်တွေလည်းအလုပ်လက်မဲ့ဖြစ်ခဲ့ကြရတာတွေကလည်းစင်တွေအတွက်အန်ဒီရဲ့ပို့တိုးလာစေပါတယ်မြန်မာတက်လုံငန်းပိုင်စင်တွေနေနဲ့အစိုးရရဲ့ဆက်ရှာမှုအောက်ရှိနေကြကြောင်းတော်တော်စိုးရိမ်စရာမဟုတ်ပေမဲ့လည်းအလုပ်လက်မဲ့ဖြစ်
ာအရှဆင်နဲ့အဆွဲအထီးပဲအဆွဲရှိတယ်အမအဆွဲမရှိတော့အထီးပဲသူကတာဂက်ထိုင်းတော့ပို့ချုပ်တယ်လို့ထင်တယ်အခုကအဲ့လိုဈေးကဝင်ပစ္စည်းကအသားလည်းဖြစ်လာတယ်အယူကွန်လည်းဖြစ်လာတယ်ဖြစ်လာတဲ့ခါကျတော့စတောရမှာရှိတဲ့အကြီးရောအသေးရောအထီးရောအမကအန်ဒီဖြစ်လာအန်ဒီရှိတယ်လို့အန်ဒီရှိသူတို့တွေကာကွယ်နိုင်စွမ်းမရှိတော့ကျမပိုးကြီး protection ပေးရမယ်အဲ့တော့ဒီဟာကြီးဈေးကွက်ဝင်ပစ္စည်းဖြစ်တဲ့အတွက်ဘာဖြစ်လာလဲဆိုတော့နောက်တစ်ခုကကဲဆမားဆင်ပိုင်းချင်းဆမားဆင်အိုးလာကြီးခိုင်းရလို့လည်းမရအဲ့တော့ဘာဖြစ်လာလွယ်လွယ်ကူကူရတဲ့ဈေးနဲ့ဘာဖြစ်လဲအသားဈေးနဲ့သူ့ထုတ်ရောင်းမှုအဲ့တော့အခုဆိုတော့ဒီဟာကြီးအရေးကုန်ကြီးကဈေးကွက်ဝင်ပစ္စည်းဖြစ်လာတဲ့အတွက်တော်ရဲဆင်ရိုင်းနေမကအောင်အင်းကြီးဆင်ပါသူက they need more protectionတော့ abuse တော့မယ် misuse တော့မယ်ပိုင်းရှင်တွေကနောက်ဆုံးရရစင်းနဲ့ထုတ်ရောင်းတဲ့ပစ္စည်းတစ်ခုဈေးကွက်ဝင်ပစ္စည်းချင်းကောင်ဝင်ဖြစ်လာပြီဆိုတော့ဆရာမတော်အဲ့ဒါကြီးကိုဟိုကာကွယ်ဖို့လိုတယ်လို့
တချင်ကမြန်မာတက်လုပ်ငန်းမှာလိုအပ်ချက်တစ်ခုအဖြစ်စင်ရင်းတွေကိုဖန်ဆီးရတယ်ရှိရမယ်လဲတက်ထလို့ရလုပ်ငန်းတွေရက်ဆိုင်သွားတာနဲ့အမျှစင်ရင်းဖန်ဆီးမှုတွေလည်းရပ်တန့်ခဲ့ပါတယ်ဒါပေမဲ့လည်းတရားမဝင်စင်တွေကိုအရှင်ဖန်ဆီးပြီးမှောက်ခိုရောင်းချမှုတွေကတော့ရှိနေစေဖြစ်ပါတယ်ထူးသဖြင့်အိန္ဒိယနိုင်ငံတွေမှာဈေးကွက်လိုအပ်ချက်တွေရှိနေတာကြောင့်မြန်မာနိုင်ငံကစင်တွေကိုမှောက်ခိုမှုတွေရှိနေတုံးပဲလို့မြန်မာတက်လုပ်ငန်းကမန်နေဂျာဒေါက်တာဇော်မင်းဦးကပြောပါတယ်
ว่าไอ้นี่เนี่ยเราท้ายနိုင်ငံท้ายနိုင်ငံမှာဆိုလို့ရှိရင်ကျွန်တော်တို့ကဒရိုနယ်လုပ်ငန်းတွေ develop ဖြစ်တယ်အခုဒါဒရိုနယ်လုပ်ငန်းတွေဆင်းအရှင်ကဒရိုနယ်လုပ်ငန်းတွေ develop ဖြစ်တဲ့အတွက်ကြောင့်မလို့ဆင်းလိုအပ်ချက်ကများလာများလာတဲ့ကြောင့်တော့ท้ายနိုင်ငံဥပဒေအရသူတို့ကတောစင်အောင်လုံးဝဖမ်းခွင့်မပေးဘူးဖမ်းခွင့်ပေးတဲ့ခါကျတော့အဲ့တော့တောစင်သူတို့စီကလုံးဝဖမ်းလို့မရဘူးအဲ့တော့ captive elephant population မှာ demand များလာတယ်များလာတဲ့ကြောင့်တော့ဆင်းလိုလိုကူရနိုင်တာကျွန်တော်နိုင်ငံကရတယ်
ကဘာတောင်းတွေးဆန်ထင်းသိရင်ရမွေးဖွဲ့ WWF ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံခရစ်စတီဝီလျံစ်ကတော့စင်ရှင်တွေကိုတရားမဝင်နေဆက်ဖြတ်ချုပ်ရောင်းချမှုတွေကိုတားဆီးနိုင်မဲ့စနစ်တစ်ခုလိုအပ်တယ်လို့ဆိုပါတယ
် It is getting to be a serious issue. I think there are a lot of elephants illegally being trafficked into China and also to Thailand to the tourist industry.
ဒီကိစ္စကတော်တော်ကိုကြီးမားတဲ့ပြဿနာဖြစ်လာနေပါပြီ။အိနီချင်းတရုတ်ကသာမကထိုင်းနိုင်ငံကပါခီးသွွားလုပ်ငန်းတွေအတွက်ဆင်အရှင်တွေကိုတရားမဝင်မှောက်ခိုတာတွေတော်တော်များများရှိနေတာဟာတကယ်ကိုကြီးမားတဲ့ပြဿနာလို့ထင်ပါတယ်။ဒီကိစ္စအတွက်သက်ဆိုင်ရာအစိုးရတွေအနေနဲ့နေဆက်ဖြတ်ကျော်ပူးပေါင်းဆောင်ရွက်ဖို့လိုမယ်လို့လည်းယူဆပါတယ်။တောစင်တွေကိုဖမ်းပြီးတော့ပြန်လည်ရောင်းချတဲ့အခါမှာမွေးထားတဲ့အိမ်စင်အဖြစ်ပြောတာမျိုးလည်းရှိတတ်တဲ့အတွက်ပြဿနာရှိပါတယ်။ဒါကြောင့်လဲချီယာခံနိုင်မဲ့စနစ်ရှိဖို့လိုပါတယ်။ဥပမာအိန္ဒိယနိုင်ငံမှာဆိုရင်ဖမ်းထားတဲ့ဆင်အရင်တွေအားလုံးကို microchip နဲ့မှတ်ပုံတင်စီးရင်သွင်းထားပါတယ်။ဒါကြောင့်လဲအိမ်ဆင်ဖြစ်နေမွေးလာတာဟုတ်မဟုတ်သိနိုင်ပါတယ်။ဒါမျိုးတွေကမြန်မာနိုင်ငံမှာတွင်းတွင်းကြွကြွမရှိသေးပါဘူး
။တက်လုပ်ငန်းတွေရပ်ဆိုင်ထားတာကြောင့်အလုံးလက်မဲ့ဖြစ်နေတဲ့ဆင်တွေအတွက်အလုတ်ကံရရှိအလားအလာတရားမဝင်မှောက်ခိုရောင်းဝယ်မှုတွေမဖြစ်အောင်တားဆီးနိုင်မဲ့အစီအစဉ်တွေနဲ့ပတ်သက်လို့နိုဝင်ဘာလနှောင်းပိုင်းတုန်းကလွှတ်တော်မှမေးမြန်းရမှာတော့သဘောပေါက်ချင်းထင်းသေးရေးဝန်ကြီးဌာနဝန်ကြီးဦးဝင်းကတဘောကိုအခြေခံတဲ့ခီးသွွားလုပ်ငန်းတွေနဲ့စင်စကန်တွေမှာတက်လုပ်ငန်းကအနားပေးထားတဲ့စင်တွေကိုအသုံးပြုဖို့စီစဉ်နေတယ်လို့ရှေ့လာမဲ့2019-2018ဘဏ္ဍာနှစ်မှာစီစဉ်ထားတဲ့ကျွန်းနယ်တင်မှာထုတ်လုပ်ရေးလုပ်ငန်းတချို့မှာမြန်မာတက်လုပ်ငန်းနဲ့ပုဂ္ဂလိကပိုင်စင်တွေကိုပြန်လည်အသုံးပြုမှာဖြစ်တဲ့အကြောင်းဖြေကြားခဲ့တာပါ။ထုတ်လုပ်ရေးလုပ်ငန်းတွေရပ်ဆိုင်းထားတာကြောင့်စင်တွေအလုံးလက်မဲ့ဖြစ်နေရတဲ့အတွက်ကောင်းတဲ့ဘက်ကကြည့်မယ်ဆိုရင်တော့စင်တွေပိုပြီးအနားယူချိန်ရလာတာကြောင့်ကျမ်းမာရေးကောင်းလာတဲ့ဆင်တွေအနေနဲ့တားပေါက်နိုင်စွမ်းပိုတိုးလာနိုင်တယ်လို့ဆင်ဖန်းစီမှုတွေရပ်ဆိုင်ထားတဲ့အတွက်လည်းတောဆင်ရင်ကောင်းရေးတိုးလာနိုင်ပါတယ်။ဒါပေမဲ့ဒီချိန်ထဲမှာပဲဆင်ကောင်းရေးတိုးလာတဲ့အမျှလူတွေနဲ့ပရိပကတ်ဖြစ်နိုင်တဲ့အလားအလာတွေလည်းပုံများလာနေတာပါ။သူတစ်ပြင်းကတော့ခိုလုံနေထိုင်စရာရှားပါလာတာစကြက်မြေပျောက်လာတာတွေလိုပြဿနာတွေကြောင့်လူနေထိုင်ရာအရက်တွေကိုဆင်တွေရောက်လာတာဆက်ခင်းပြိုးခင်းတွေကိုဝင်ရောက်စားတောက်တာလိုဆင်တဲ့လူကြားပရိပကတ်တွေကြုံလာနေရတယ်လို့လည်းမြမတက်လုပ်ငန်းကစင်စင်းမှုလည်းဖြစ်တဲ့ဒေါက်တာဇော်မင်းဦးကပြောပါတယ
်ဆင်တွေနေရာကိုလူတွေကရောက်သွားတဲ့အတွက်ကြောင့်မလို့အဓိကတော့ conflict ဖြစ်ရတဲ့အကြောင်းရင်းတစ်ချက်ပေါ့နော်အဲ့တော့ဘာလို့ဆိုတော့တောဆင်တွေကဟိုသူ့ရဲ့ habitat ထဲမှာသူ့ရဲ့ဟာ habitat ဖြစ်လာတော့ ပြောရင်တော့အုပ်စုတွေအုပ်စုတွေကွဲပြီးတော့ပြည့်ပြီးတော့မှတစ်ဖြည်းဖြည်းနဲ့သူကပြည့်ပြီးတော့မှဟိုဖြန့်ဆင်းတဲ့အခါကျတော့လူနေဧရိယာတွေကိုပြန်ရောက်လာတယ်လူနေတဲ့ပြန်ရောက်လာကြောင်းမလို့စင်မက်ကကြည့်ရင်လည်းသူ့နေရာမှာသူသွားနေရင်လည်းလူတွေကသူ့နေရာဝင်ကျူရောရင်းနဲ့မှသူတို့ habitat ပြည့်တဲ့ကြောင်းမလို့ဟာဖြစ်လာတယ်နောက်တစ်ပိုင်းကစင်တွေကအုပ်စုတွေကိုကွဲလာဥပမာဖြင့်ဟိုအရင်တော့ဆိုအကောင်30တောင်နေလို့ရတဲ့ area တစ်ခုမှာစင်ကအကောင်30နေလို့မရတော့ဘဲနဲ့ဟို6ကောင်တစ်ခု10ကောင်တစ်ခုပေါ့တကောင်နဲ့တအုပ်စုပေါ့အဲ့လိုမျိုးကွဲပြီးတော့မှတင်လို့ခေါ်မလဲစင်ရဲ့အဲ population စင်ရဲ့ဟိုဟာက group တွေက fragment တစ်ဖြစ်လာမှာနော်အဲ့လိုပဲတော့ရလဲမှန်ပြောတယ် encroachment လုပ်ရင်လုပ်ရင်လည်း fragment တစ်ဖြစ်လာအဲ့တော့အဲ့လိုဖြစ်ရင်ဖြစ်နေမှာဒါစင်တဲ့လူနဲ့ conflict အဓိကဖြစ်ရတဲ့အကြောင်းရင်းဒါမျိုးပေါ့နော်နောက်တစ်ခုကဒီအဲခုနပြောတဲ့ fragment တစ်ဖြစ်သွားတဲ့ဒီတော့တွေထဲမှာတော့မှတကယ်ကောင်းတဲ့နေရာရှိပါတယ် habitat စင်တွေတစ်ချက်ကောင်းတဲ့နေရာရှိတယ်ကြံခဲ့သေးတယ်ဒါပေမဲ့အဲ့နေရာမှာစင်တွေမနေနိုင်တော့ဘာလို့ခုနကပိုရှင်ကအထဲတဲ့ဝင်မုန်းဆုံးရတဲ့အကြောင်းတစ်ခါကျတော့စင်တွေကိုနောက်ကတောက်လျှောက်လိုက်တယ်လိုက်တဲ့ခါကျတော့စင်တွေကကလပ်ပြောတဲ့ရွာနေလူလူပြေးဆင်းလာတယ်အဲ့တော့ရွာနေလူလူနဲ့တခါပြဿနာတက်တယ်အဲ့ဒါ conflict ဖြစ်တဲ့တန်နေရပါ
မြန်မာနိုင်ငံရဲ့တက်တော်ပမာဏဟာ1990ပြည်လွန်နှစ်တွေကစလို့42ရာခိုင်နှုန်းကျဆင်းသွားခဲ့ကြောင်းလဲကုလသမဂ္ဂစားနပ်ရိက္ခန်နဲ့စိုက်ပျိုးရေးဖွဲ့ FAO ကလေ့လာတွေ့ရှိထားပါတယ်ဒီလိုတက်တော် area ရှားပါလာတဲ့အမြမီကိုနေတိုင်းစရာတောတောင်နဲ့စကြဝဠာရှားပါလာနေတဲ့မြန်မာနိုင်ငံမှာအစာရှာရင်းပဲဖြစ်ဖြစ်စင်မုတ်ဆိုးတွေရန်ကုန်တင်းရှောင်ရင်းနဲ့ပဲဖြစ်ဖြစ်မကြာခဏမြို့တွေရွာတွေနာရောက်လာကြတဲ့ဆင်တွေဖို့ကြေကွဲစရာဖြစ်နေတဲ့ကျုံဝတ်တက်တယ်လို့လဲဒေါက်တာတော်ခိုင်ဦးမာကပြောပါတယ်
ပြလုံးရဲ့ဟိုလအတိတ်မကြာနာဟိုတက်လာလောက်ကဆိုလို့ရှိရင်လေစင်မာကြီးကတော်ထဲမှာသူ့အတူတာမဖြစ်သူ့ဆင်ဟိုလူမရှိတဲ့ညမှာသူကတားပေါက်လေးရှိတယ်သူကအဲ့လိုမဟုတ်ပဲနဲ့သူကယွာနာမှာလာရေးတားလာပေါက်တယ်ခလေးလာပေါက်တယ်လူကမသိဘူးစင်အိမ်ယွာနာကိုစင်ကတ်တယ်ထင်မစင်ကိုထွက်မောင်းလာစင်ကလည်းလူထွက်မောင်းနေစင်မကြီးကထွက်ပြေးတာပေါ့ထွက်ပြေးတော့ရက်သားလေးပဲရှိရဲ့စင်ကလေးကစင်မနောက်ကြီးလိုက်စင်မချောင်းကလေးကိုဖြတ်ပြီးတွတ်တော်တဲ့သူပြန်တဲ့အခါမှာစင်ကလေးကလိုက်မတော်နဲ့တော့ဒီရေစင်းနဲ့မျောပါအောင်တော့အဲ့တော့မှရွာလူတွေတည်တယ်ရွာလူတွေအစင်ကလေးကိုဆဲအဲ့ရက်သားလေးပဲပစက်ကလေးကနင်းနီးချက်ကတော့မှမကြွေသေးဘူးအဲ့ဒါလေးကိုမျိုးကတက်တော့ဥစီပြတက်တော့ဥစီပြတက်တော့တက်လုပ်ငန်းကတော့ဆက်ပြီးမှဟိုပြစုစားရှောက်တာဒါပေမဲ့စင်ကလေးငယ်တဲ့အတွက်ဟိုအသက်မရှိပါဘူး
မျိုးတုံးမှာစိုးရိမ်နေရတဲ့စင်တွေကိုထိမ့်သိမ့်မှုလိုအပ်နေတဲ့အချိန်ထဲမှာပဲဒေါ်စင်ရဲ့အန်ဒီရဲ့ကြောင့်ဒေသခံတွေအခက်တွေ့ရတဲ့အခြေအနေမျိုးတွေလည်းရှိနေပါတယ်။ဒေါ်စင်ရဲ့နေမကြာခဏဝင်ရောက်လေးရှိတဲ့ရန်ကုန်တိုင်းတက်ကြီးမြို့နယ်မှာဆိုရင်လည်းမကြာသေးခင်ကပဲလက်စစ်ချင်းစီယူကာယန္နာလိုအစီအမံနေတဲ့ဒါစီဖို့ကြိုးပမ်းလာကြတဲ့အထိပါစင်ထိမ့်သိမ့်ဆက်လျှောက်ရေးပညာရှင်ဒေါက်တာတော်ခိုင်ဦးမှာကတော့စင်တွေအတွက်အန်ဒီရဲ့မရှိနိုင်တဲ့နီလန်မျိုးတွေနဲ့ဒေါ်စင်ရဲ့အန်ဒီကိုကာကွယ်ဖို့အကြံပြုပါတယ်။
အဲ့တော့စမတ်ကသူများလို့သူ electric fence လေးလုံးမရှင်မောင်းလို့ရတာမဟုတ် electric fence ကပမာပြင်းနဲ့လေတောက်ကြည့်ဟိုဟိုတင့်တော်တော့ဟို option မဟုတ်ဘူးလေဟိုဆက်စစ်ပြီးတော့မြေရကနိုင်မြေရသေးတာမဟုတ်တောရွာတွေမှာလည်းသူတို့မရနိုင်ဘူးတွေ့ရလေအန်ဒီရများတယ်လူလည်းတက်လိုက်နိုင်တယ်ဆင်ဓာတ်လိုက်ခင်လူဓာတ်လိုက်ဖို့ရအခုကဆင်ကဒီ dive fence ကိုကျင်ကျင်နေကျင်မိတော့မလာတော့ဒါပေမဲ့အဲ့ဒါကြီးကလည်းသူတဲ့ဟို large scale မလုပ်နိုင်တဲ့အတွက် affordable ဖြစ်တဲ့ method လေးကိုဆက်မသုံးကြည့်ခြင်းနဲ့မြို့တိညော်တိုက်တာတို့ဘာတို့ပေါ့လေမြို့ညော်တိုက်နေတဲ့ဆိုင်ခဏလို့ပြန်မွေရာတို့ဟာလာဟိုဝဘိုးဝါနဲ့မီးဖုတ်မီးပေါ့ကနည်းနည်းဘာမှမဟုတ်ဘူးဆိုလေဟိုလော့စပီကာကြီးနဲ့တချင်းပွင့်တာမှာတော့အစဒါ affordable mean နဲ့စင်မောင်းရတာတွေရှိတော့ဒါလေးတွေကို PDLT ကိုပညာပေးရညာမှာလဲစင်မတော့ဟိုတက်ဆန်ဒီနေရာလေးပဲတော့မပေးနဲ့လေဟိုအကျကျပြက်ပြက် radio television စသည်ဖြင့်အဲ့ဒါတွေနဲ့လုပ်ရင်တော့ပုံကြီးမှဟို effective ဖြစ်မယ်လို့စင်မတော့ယူချတယ
်ဒီနေ့ချိန်မှာတော့ကမ္ဘာပေါ်ကနိုင်ငံပေါင်း73နိုင်ငံမှာအာရှစင်ကောင်ကြီး5သားလောက်သာကျန်ရှိတော့ပြီးမြို့တုံးမဲ့အန်ရင်နဲ့ရင်ဆိုင်နေရတာပါဒီတွယ်လဲကမ္ဘာမှာအိန္ဒိယနိုင်ငံပြီးရင်အာရှစင်ဒုတိယအများဆုံးရှိနေတဲ့မြန်မာနိုင်ငံအနေနဲ့တချိန်ကဘာသာရေးရင်ကျေးမှုနဲ့လူမှုတိုင်းဝန်ကြားတန်မိုးထားခဲ့မှုရဲ့စင်တွေကိုစီးရီးတကြကာကွယ်ဆောက်ရှောက်ဖို့လိုအပ်နေပြီလို့လဲကျွမ်းကျင်သူတွေသတိပေးနေကြပါတယ်ခင်ဗျာ
ကိုအောင်လေးဦးတင်ပြခဲ့တဲ့မြမအရေးအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့မနေ့ပြန်တနင်္လာမနေ့ခင်းမှာလဲတလဲပြန်ပြီးထုတ်လင်းပေးတာမှုနားဆင်နိုင်ပါတယ်ရှင
် VOA မြမပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမှာတောတာရှင်များရှင်မြမစံတော်ချိန်ည9နာရီခွဲရှိပါပြီ။ည10နာရီအထိဇက်တိုက်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မရေးတနာကျော်အစီအစဉ်တင်ဆက်တဲ့မြမပြည်မပေးစာများကဏ္ဍဖြစ်ပါတယ်။နားဆင်ကြရအောင်ပါရှင်။
လာပါရှင် VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာရေးလာကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့အနောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးမယ့်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မြေတားတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ဒီပြတ်တော့ဒီနှစ်သက်ကူတာမကြသေးတာမလို့ VOA သောရရှင်တွေနှစ်သက်စုမွန်တောင်းလာကြတဲ့အစာတွေကိုဖော်ပြပေးသွားခြင်းပါတယ်နော်ဒုက္ခရတာဆိုတဲ့တော်ရစင်နှုတ်ခွန်းဆက်လာတာကတော့နှစ်သက်နဲ့အတူမြန်မာနိုင်ငံသားများပြီးတော့ VOA အဖွဲ့သားတွေအားလုံးထက်တူထက်မြပျော်ရွှင်နိုင်ပါစေတဲ့ဟုတ်ကဲ့ပေးတဲ့ဆုနဲ့ပြေပါစေရှင် VOA တော်ရစင်ဒီအားလုံးကဘာသူကဘာသားတွေအားလုံးနှစ်သက်မှာမင်္ဂလာပေါင်းနဲ့ပြည့်စုံပါစေလို့လည်း VOA ကပြန်ပြီးတော့ဆုမွန်တောင်းပေးခြင်းပါတယ်မိုးသခင်ကတော့ဗမာတိုင်းနိုင်ငံလုံးငြိမ်းချမ်းရေးအတွက်စစ်မှန်တဲ့ငြိမ်းချမ်းမှုနဲ့တိုင်းသားအားလုံးစီးလုံးညီညွတ်မှုကိုအထူးလိုလားပါတယ်ဗျာလို့ဆိုလာပါတယ်မောင်ရွာကကိုတန်းနိုင်ကလည်းအရာအလုံးပျော်ရွှင်ချမ်းမြေ့စေဖို့အတွက်မြမကုံစင်းနှုံကြဆင်းရေးကတိုင်းပြည်အတွက်အဓိကအရေးကြီးပါတယ်ဆိုပြီးပြောလာပါတယ်။ဟုတ်ကဲ့ဗီရီတော်ရရှင်ဒီအလုံးကဘာသူကဘာသားတွေအလုံးနှစ်သက်မှာမင်္ဂလာပေါင်းနဲ့ပြည့်စုံပါစေလို့လည်း VOA ကပြန်ပြီးတော့ဆုမွန်တောင်းပေးခြင်းပါတယ်။ VOA စီစဉ်ကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့အစာတွေကိုလည်းဆက်ပြီးတော့ပြောပြပေးခြင်းပါတယ်နော်။မကွေးပညာရေးကောလိပ်ကတီတကူအေးဆိုတဲ့သောရရှင်က
မင်္ဂလာပါ VOA ဝိုင်းတော်သားဝိုင်းတော်သူများခင်ဗျာ။ရေဒီယိုမှာလွှင့်တဲ့အစီအစဉ်အားလုံးကို Facebook မှာလည်းတိုက်လွှင့်ပေးဖို့တောင်းဆိုပါရခင်ဗျာ။အခုကနည်းနည်းနောက်ကျတယ်လို့အကုန်လုံးမတင်လို့ပါ။ VOA ကိုအမြဲနားဆင်လက်ပါအားလုံးကျမ်းမာချမ်းသာကြပါစေခင်ဗျာ။
ဟုတ်ကဲ့ပါဒီသောရရှင်ကိုပြန်ကြားပေးခြင်းပါတယ်ရှင်ကျမတို့ Facebook ကနေတိုင်းကျမတို့ရဲ့ဒီ Radio ထုတ်လွှင့်မှုတွေကိုရောရုပ်မြင်သံကြားထုတ်လွှင့်မှုတွေကိုရောတိုက်ရိုက်ထုတ်လွှင့်ပေးပါရနော်အခုနည်းနည်းနောက်ကျပြီးတော့အကုန်မတင်ဘူးဆိုတာဒီသောရရှင်ကျမတို့ရဲ့တိုက်ရိုက်ထုတ်လွှင့်မှုတွေကိုနားမထောင်ရဘူးလို့ထင်ပါတယ်ကျမတို့တိုက်ရိုက်လည်းထုတ်လွှင့်ပေးပါတယ်တိုက်ရိုက်ထုတ်လွှင့်ပြီးသွားလို့မကြခင်မှာပဲကျမတို့ဒီထုတ်လွှင့်ပေးခဲ့ပြီးတဲ့အစီအစဉ်တွေကလေးကနေပြီးတော့ကောင်းလို့ရရတပုတ်စီပြန်ဖြတ်ပြီးတော့လည်းတပုတ်ချင်းပြန်ပြီးတော့တင်ထားပေးပါတယ်ဒီသောရရှင်ကဒီလိုတပုတ်ချင်းပဲတင်တာကိုတွေ့ရပုံရပါတယ်เนาะဒါကြောင့်မလို့အကုန်မတက်ဖို့လို့ပြောနေတာပါဟုတ်ကဲ့ကျမတို့တပုတ်စီပြန်တင်ပေးတဲ့အခါမှာတော့ကျမတို့တပုတ်မကျန်ပြန်ပြီးတော့ဖြတ်ပြီးတော့တင်ပေးထားတာမျိုးမဟုတ်ဖ ೇನೆ ထူးခြားတဲ့သတင်းလေးတွေကိုပြန်ပြီးတော့တင်ပေးထားတာဖြစ်ပါတယ်ဒါမဲ့ကျမတို့ရဲ့အစီအစဉ်တွေကိုအစအဆုံးနားဆင်ဒါမှမဟုတ်လဲရုပ်မြင်သံကြားအစီအစဉ်ကိုအစအဆုံးကြည့်ရှုခြင်းနဲ့ဆိုရင်တော့ခုနပြောသလိုပဲတိုက်ရိုက်ထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းမှာတင်ဆက်ပေးပါတယ်ရှင်တိုက်ရိုက်ထုတ်လွှင့်ခြင်းမှာမကြည့်လိုက်ရရင်လည်းနောက်ပိုင်းမှာပြန်ပြီးတော့အေးတိုက်ရိုက်ထုတ်လွှင့်မှုကိုပြန်ပြီးတော့ဒီ Facebook ပေါ်မှာပဲကြည့်ရှုလို့ရပါတယ်နော် VOA အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ် VOA ကထုတ်လွှင့်ပေးတဲ့သတင်းတင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အေးသတင်းတွေပေါ်မှာတုံ့ပြန်ရေးသားလာကြတဲ့ VOA Facebook စာမျက်နှာပေါ်ကအမှတ်ချက်စကားတွေကိုလည်းဆက်ပြီးတော့ဝေမျှပေးသွားဖို့ရှိပါတယ်အခုတော့သောရရှင်တွေကိုကြားဖြတ်ပြီးတော့အနောက်တိုင်းတီလီတပုတ်နဲ့ဖြောပြပေးကြပါတယ်ရှင်ဒီတစ်ပတ်တော့တက်တန်း230ရှိသွားပြီဆိုပေမဲ့လူကြိုက်များစေတချင်တပုတ်နဲ့ဖြောပြပေးကြတာပါအိုင်ယာလန်က YouTube အဖွဲ့ရဲ့တချင်မှာသူတို့ရဲ့ငါးချက်မြောက်တေးတပြား The Joshua Tree တေးတပြားကဖြစ်ပြီးတော့1989ခုနှစ်မှာထုတ်လုပ်ဖြန့်ချိတဲ့ With or Without You ဆိုတဲ့တချင်ဖြစ်ပါတယ်အဲ့ဒီအဲ့ဒီအခါကသူတို့အဖွဲ့အတွက်အောင်မြင်မှုအရာဆုံးတချင်လည်းဖြစ်ပါလေရှင်သူတို့အဖွဲ့ရဲ့တချင်တွေထဲမှာအမေရိကန်ပြည်အောင်စုမှာရောကနေဒါမှာပါနံပါတ်1နေရာကိုချိတ်တဲ့ပထမအဦးဆုံးတချင်ဖြစ်ပါတယ် Billboard Hot 100ဆင်းမှာသတင်းသုံးဘက်တိုင်အောင်လို့နံပါတ်1နေရာကိုယူထားနိုင်ခဲ့ပြီးတော့ကနေဒါ R&B အကောင်းဆုံးတေးသချင်းဆင်းမှာတော့နံပါတ်1တစ်ပတ်နံပါတ်2သုံးဘက်ချိတ်ခဲ့ပါတယ်ဒီသချင်းက YouTube အဖွဲ့အတွက်အကျော်အကြားဆုံးသချင်းတစ်ပုဒ်လို့ပြောလို့ရပြီးတော့တေးဂီတဝေဖန်ရေးသမားတွေကလည်းဒီသချင်းကသချင်းတွေအားလုံးထဲမှာအကောင်းဆုံးတေးတစ်ပုဒ်လို့အသိအမှတ်ပြုထားကြတာပါ Rolling Stones ဂီတမဂဇင်းနဲ့ MTV တို့ပူးပေါင်းပြုစုတဲ့2000ခုနှစ်ကထုတ်ပြန်တဲ့အကောင်းဆုံး Pop Day အပုတ်တရားဆင်မှာပါဝင်ပါတယ်။နောက်တစ်နေ့ကျတော့ Q မဂဇင်းပရိသတ်တွေရဲ့သဘောထားကောက်ယူပြီးဒီသတင်းကသမိုင်းမှာ18ပုံမြောက်အကောင်းဆုံးတေးဖြစ်တယ်လို့သဘောထားထုတ်ပြန်ခဲ့ပါတယ်။YouTube ဖွဲ့ကလည်းဒီသတင်း230ပြည့်အထိုင်းမှန်ဖြစ်နေသူတို့မကြခင်တင်ဆက်မဲ့မြောက်အမေရိကနဲ့ဥရောပဖျော်ဖြေရေးခီးစင်မှာဒီသတင်းဒီတေးအယ်ဘမ်နဲ့ပြန်ပြီးဖျော်ဖြေမယ်လို့ဆိုပါတယ်။မြန်မာတေးချစ်ပရိသတ်တွေနဲ့လည်းရင်းနှီးပြီးသားဖြစ်နေတဲ့ဒီ YouTube ဖွဲ့ရဲ့ With or Without You ဆိုတဲ့သတင်းလေးကိုနားဆင်ခံစားကြည့်ပါဦးနော်။
In your side, I'll wait for you. Sleight of hand and twist of fate, on a bed of nails she makes me wait, and I wait without you, with or without you.
ဖက်တီဆိုထားရဲ့ with or without you ဆိုတဲ့တခြင်းကိုနားဆင်ကြရတာပါ။နောက်ပိုင်းမှာတော့မြန်မာတေးချစ်သောရရှင်တွေတွင်မြန်မာတခြင်းလေးတစ်ပုဒ်နဲ့မြေတားတေးလက်ဆောင်ပေးဖို့ရှိပါတယ်ရှင်။အခုတော့ VOE ကထုတ်လွှင့်ပေးထားတဲ့တခြင်းတချို့ပေါ်မှာသောရရှင်တွေဘယ်လိုများတုံ့ပြန်ရေးလာကြလဲပြောပြပေးခြင်းပါတယ်။သမ္မတအိုဘားမားရဲ့မြန်မာရေးထောက်ခံအားပေးမှုဆိုတဲ့ခေါင်းစဉ်နဲ့ကျမတို့ဒီ VOE ရုံးကကိုဇော်ဝင်းလိုင်ကအမေရိကန်သမ္မတဘရက်အိုဘားမားဇန်နဝါရီလ20ရက်နေ့မှာယာရုကနေအနားယူမှုရောမှာဖြစ်တဲ့အတွက်ကြောင့်မလို့သူတော်ဝင်ထမ်းဆောင်ခဲ့တဲ့ရှစ်နှစ်တာကာလမှာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အလေးပေးဆောင်ရွက်ပြီးတော့အမေရိကန်သမ္မတတဦးအနေနဲ့လည်းမြန်မာနိုင်ငံကိုပထမဦးဆုံးချင်းတွားရောက်ခဲ့တဲ့သမ္မတမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်အတွက်သူဘလို့တွေအခမ်းအနားကလှုပ်ဆောင်ပေးခဲ့လဲဆိုတာကိုကျမတို့ကိုယ်စုံဝင်းလိုင်းတင်ဆက်စီတင်ပြပေးခဲ့ပါတယ်ဒီတင်ကိုနားဆင်ဖတ်ရှုပြီးတော့သောရရှင်နေတုံ့ပြန်ရေးသားလာကြတဲ့အထက်မှာဂီတခရေစီဆိုတဲ့သောရရှင်တယောက်က
သမ္မတဥပမာဟာမြန်မာနိုင်ငံအတွက်အကောင်းဆုံးဖြစ်အောင်လို့ကြိုးစားပေးခဲ့ပါတယ်အမေရိကန်သမ္မတတွေတင်းမှာတော့မြန်မာနိုင်ငံရဲ့စီးပွားရေးလမ်းကြောင်းဖွင့်ပေးသူပါကျွန်တော်နိုင်ငံသားတွေအားလုံးကျေးဇူးမမိပါဘူးကျမ်းပါပါစေသမ္မတမိသားစု
ဆိုကြီးဆိုတဲ့သောရရှင်ကတော့
မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပြောင်းလောင်းရေးတွေကိုအလေးထားတွန်းအားပေးခဲ့သူပါကျေးဇူးမတင်ခြင်းတွေပါမစော်ကားကြပါနဲ့ဗျာ
ဟုတ်ကဲ့ပါဒီကျမတို့သတင်းတင်ပြပေးမှုရဲ့အောက်မှာပဲဒီသမ္မတအိုဘားမားနဲ့ပတ်သက်ပြီးတော့ဝေဖန်တာလေရိုးရိုးဝေဖန်တာမဟုတ်ဘဲနဲ့ဒီဇက်ကလုံးရိုင်းရိုင်းဆိုင်ဆိုင်နေနဲ့လာပြီးတော့ရေးသားဆဲဆိုကြတဲ့ဒီမှတ်ချက်တွေကိုလည်းတွေ့ရှိရပါတယ်ဒါကြောင့်မို့ဒီတော်ရရှင်စိုးကြီးကကျေးဇူးမတင်ခြင်းတွေပါမစော်ကားကြပါနဲ့ဆိုပြီးတော့တုံ့ပြန်ရေးလာတာဖြစ်ပါတယ်ကိုကြီးဆိုတဲ့တော်ရရှင်ကတော့
မြန်မာနိုင်ငံပေါ်သဘောထားကြီးစွာနားလည်ပေးပြီးတိုးတက်တဲ့နိုင်ငံတကာနိုင်ငံဖြစ်လာအောင်အကြံဉာဏ်တွေပေးတဲ့သမ္မတကြီးအိုဘားမားအမြဲထာဝရဂုဏ်ယူလေးစားလျက်ပါ
အင်္ဂါနေ့သားရွာသောဖွာဆိုပြီးတော့ Facebook အကောင့်ပိုင်ရှင်ကျွန်တော်တို့ VOA မြန်မာစာမျက်နှာရဲ့ဒီသတင်းအောက်မှာရေးလာတာကတော့
မြတ်ဗုဒ္ဓကတော့ကတ္တညုတကတ္တဝေဒီပုဂ္ဂလောဒုလဘောလောကသမိလောကမှာမိမိအပေါ်ပြုထားတဲ့ကျေးဇူးရှိရင်အဲ့ဒီကျေးဇူးကိုပြန်မဆက်နိုင်ရင်တောင်သူငါအပေါ်ပြုထားတဲ့ကျေးဇူးရှိပါလားလို့ပြန်သိနေရမယ်လို့ဟောတော်မူခဲ့ပါတယ်သူများပြုထားတဲ့ကျေးဇူးသိရှိနိုင်ခြင်းဟာလည်းသူတော်ကောင်းတို့ရဲ့ကျင့်စဉ်တစ်ခုဖြစ်ပါတယ်
သူတော်ဘာကျေးဇူးတည်တဲ့တာသူတော်ကောင်းကျင့်စဉ်ဖြစ်ပါတယ်ဆိုပြတီတော်ရရှင်ရေးသားလာပါတယ်ရှင်အခုလိုသမ္မတတာဝန်နေပြီးဆုံးတော့မဲ့အမေရိကန်သမ္မတဘရက်အိုဘားမားကပြီးခဲ့တဲ့အင်္ဂါနေ့မှာတော့တိုင်းပြည်ကိုနောက်ဆုံးနှုတ်ဆက်မင်းကွန်းပြောကြားသွားခဲ့တာပါပြီးခဲ့တဲ့ရှင်းနဲ့သူ့အဆိုရလက်ထက်ရခဲ့တဲ့အောင်မြင်မှုတွေကိုပြောကြားသွားခဲ့ပြီးတော့သဘောထားကွဲလွဲမှုတွေနဲ့နိုင်ငံရေးအရမလိုမုန်းထားမှုတွေကနေအမေရိကန်ရဲ့ဒီမိုကရေစီကိုတော့ထိခိုက်ပျက်စီးမခံကြဖို့တတိပေးသွားခဲ့ပါတယ်ဒီသတင်းကို view ရတင်ဆက်ပေးကြတာမှာတော်ရရှင်ရဟင်မူတွေက
အဲ့လိုမျိုးလူပုဂ္ဂိုလ်တွေကိုသမရလို့ခေါ်တာပါအဲ့ဒီလိုတရားမျှတတဲ့ဥပဒေကိုလိုက်နာခဲ့လို့အမေရိကန်နိုင်ငံကကမ္ဘာအဆင့်နံပါတ်1မှာတည်ရှိနေတာပ
ါနိုင်လှိုင်ဆိုတဲ့တော်ရရှင်ကလည်းအခုလိုရေးလာပါတယ
်တခြားနိုင်ငံကသမရတွေနှုတ်ထွက်သွားတော့တိုင်းပြည်တိုးတက်ချမ်းသာပြီးကြံခဲ့တယ်ဒိုးနိုင်ငံသမရနှုတ်ထွက်ပြုတ်ထွက်သွားတော့တိုင်းပြည်ကဆုတ်ပြတ်တက်ပြီးကြံနေခဲ့တယ်နော်
ဒါကတော့အမေရိကန်ပြည်ထောင်စုကိုရှစ်နှစ်ကြာအုပ်ချုပ်သွားခဲ့တဲ့အမေရိကန်သမ္မတဘရက်အိုဘားမားမကြခင်အချိန်တွင်းမှာယာရုကနေတက်တန်းကုံဆုံသွားမဲ့အချိန်သမ္မတမိန်ကွန်းပြောကြားသွားတာတွေနဲ့ဒီသမ္မတမြန်မာနိုင်ငံဒီမိုကရေစီရေးနဲ့ပတ်သက်ပြီးဘလို့ကူညီအားပေးလှုံ့ဆော်ခဲ့တယ်လဲဆိုတာကျွန်တော်တို့ VOA မြန်မာပိုင်းသတင်းတင်ဆက်မှုတွေကိုသတင်းရှင်တွေဖတ်ရှုပြီးတော့တုံ့ပြန်ရေးသားလာကြတာကိုဝေမျှပေးလိုက်တာပါရှင်မြန်မာတိချစ်သတင်းရှင်တွေအတွက်မြန်မာသတင်းလေးတပုတ်နဲ့လည်းနောက်ပိုင်းမှာဖျော်ဖြေပေးဖို့ရှိပါတယ်နော်မောင်ရွေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။မြန်မာတိချစ်တော်ရရှင်တွေအတွက်မြန်မာတချင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါရစေ။မူရဲ့စိုင်းထီဆိုင်တည်ဆူထားတဲ့ချစ်သူလန်းကြားဆိုတဲ့တချင်းလေးကိုအခုခေတ်အစိုးရမာလေးအင်ချစ်ပြန်ပြီးတည်ဆူထားတာဖြစ်ပါတယ်။တချင်းဟောင်းလေးကိုကြိုက်ခဲ့တဲ့တော်ရရှင်တွေရောအခုခေတ်လူငယ်တွေကဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော
်။ချစ်သူလန်းကြားကလေးမတွေ့
ဆူထားတဲ့ချစ်သူလန်းကြားဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတင်းငွေရည်နေညပိုင်းနဲ့တင်းနာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ v VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
ကနကြောစီစဉ်တင်ဆက်တဲ့မြမပြီမပေးစာများကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတင်ဆက်ပေးကြပါမယ်။ရန်ကုန်ဘတ်စကားပြေးဆွဲမှုစနစ်သစ်အောင်မြင်ပါလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မဲရင်ချင်းနိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။ဘူးရပိုင်ရန်ကုန်ကပြည်သူတွေစိတ်ဝင်စားဆုံးကိစ္စကတော့ဘတ်စကားပြေးဆွဲမှုစနစ်ပြောင်းမဲ့ကိစ္စပါ။ဒါကလည်းအတော်တဘာဝကြပါတယ်။ရန်ကုန်တိုင်းလူဦးရေ9သန်းလောက်မှာ2သန်းလောက်ဟာဘတ်စကားတွေကိုနေ့စဉ်အသုံးပြုနေရလို့ဖြစ်ပါတယ်။အခုဆိုရန်ကုန်တိုင်းအစိုးရနဲ့သက်ဆိုင်ရာတာဝန်ရှိသူတွေရဲ့ထုတ်ပြန်ချက်အရဘတ်စကားပြေးဆွဲမှုစနစ်ပြောင်းမဲ့အချက်လက်တချို့ပြည်သူတွေသိခွင့်ရနေပါပြီ။ဒီအတွက်စိုးရိမ်မှုဖြစ်တဲ့သူလည်းဖြစ်ကြပါတယ်။စနစ်ပြောင်းလိုက်ရင်ဘတ်စကားစီးရတာအဆင်ပြေပါမလား။အရင်ကတဆင့်ပဲစီးရတဲ့ခရီးအခု20 30များပြောင်းစီရမှာလားအရင်ကကုန်ကြခဲ့တဲ့ဘတ်စကားကထက်အခုပြောင်းလဲလိုက်တဲ့ဘတ်စကားပြေးဆွဲမှုစနစ်တွေကြောင့်20 30စီးရပြီးငွေပူကုန်သွားမလားစတဲ့ဆွေးရင်ပူပါမှုတွေဖြစ်ပါတယ်ရန်ကုန်တိုင်းအစိုးရရဲ့အများပြည်သူဘတ်စကားပြေးဆွဲမှုစနစ်အပြောင်းလဲဆိုတာဘယ်လိုမျိုးလဲဒီစနစ်အောင်မြင်မှာလားဆိုတာဆွေးနွေးတင်ပြသွားပါမယ
်လက်ရှိပြောင်းလဲလိုက်ပြီးဖြစ်တဲ့ဘတ်စကားပြေးဆွဲမှုစနစ်တွေဆိုတာဟာပထမတစ်ချက်နဂိုလိုင်းနံပါတ်ပေါင်း300ကျော်800ကနေလိုင်းပေါင်း60ဝန်းကျင်အထိရှော့ချထားတာဖြစ်ပါတယ်။တကယ်တော့နဂိုမူလလိုင်းနံပါတ်300ကျော်ဆိုတာမပြေးဆွဲတဲ့လိုင်းတွေထပ်တူနီးပါးတူတဲ့လိုင်းတွေအများကြီးပါပါတယ်။အရင်ကဘတ်စကားလိုင်းပြေးဆွဲမဲ့ရင်ပိုင်ရှင်တွေဟာလူစီးများငွေများများရနိုင်မဲ့လမ်းကြောင်းတွေကိုပဲပြေးဆွဲတင်တော့သူတို့ပြေးဆွဲတင်တဲ့လိုင်းမထတာအဖွဲကြီးကိုတင်ပြလိုအပ်ရင်လက်ငွေပေးအဲ့လိုနည်းနဲ့တလိုင်းပြီးတလိုင်းတိုးလာခဲ့လို့အခုလိုဘတ်စကားလိုင်းနံပါတ်တွေဖောင်းပွားနေတာဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံကိုအကူအညီပေးနေတဲ့ဂျပန် JICA အဖွဲ့ကြီးကဘတ်စကားလိုင်းတွေနဲ့ပတ်သက်ပြီးတနည်းပြည်သူဘလောက်ဘတ်စကားလိုင်းတွေကိုအသုံးပြုနေကြတယ်။ဘယ်နေရာဘယ်လမ်းကြောင်းတွေမှာစီးမဲ့သူတွေဘလောက်ရှိတယ်။ဒီအတွက်လိုင်းအရေးအတွက်ဘလောက်ဖြစ်တဲ့နဲ့စသဖြင့်စနစ်တကျသုတေသနလို့တွက်ချက်ပေးခဲ့တာအတော်လေးကြာပါပြီ။ရလက်တွေကိုလည်းရှေးပိုင်းအစိုးရအဆက်ဆက်တာဝန်ရှိသူတွေကိုတင်ပြခဲ့တာကြီးပဲဖြစ်ပါတယ်။ဒါပေမဲ့ရှေ့အစိုးရတွေဟာဂျပန်အဖွဲ့အစည်းရဲ့သုတေသနပြုချက်အကြံပြုချက်ကိုအကောင့်ထဲမဖော်ဘဲကိုကျိုးစီးပွားရှာလို့ရတဲ့မထတာအဖွဲ့ကြီးရဲ့စနစ်မကျတဲ့ရှေးဟောင်းစနစ်အတိုင်းပဲပြေးဆွဲနေလို့ပြည်သူတွေဒီလောက်ဒုက္ခရောက်နေရတာဖြစ်ပါတယ်။အခုဂျိုက်ကာအဖွဲ့ရဲ့သုတေသနရလက်ကိုအခြေခံပြီးဘတ်စကားပြေးဆွဲမဲ့လိုင်းတွေစနစ်တကျသတ်မှတ်လိုက်ပြီးမို့လက်တလုံးအဆင်မပြေမှုနည်းနည်းပါးပါးဖြစ်တယ်ဆိုရင်တော့နောက်အဆင်ပြေသွားပါလိမ့်မယ
်။လက်ရှိပြေးဆွဲနေတဲ့စနစ်ထဲမှာရန်ကုန်မြို့နယ်ဗိုလ်ချုပ်လမ်းအနော်ထာလမ်းဗန္ဒူလာလမ်းကုံတယ်လမ်းကန္နာလမ်းတွေကိုပဲပတ်ပြီးပြေးဆွဲမဲ့56 59 58ဆိုတဲ့လိုင်း၃လိုင်းပါပါတယ်။ဒီလိုမြို့ပြင်ကလာတဲ့ကားတွေမြို့တွင်လမ်းပေးမဝင်ပဲမြို့တွင်မှာခရုပတ်ပုံတရံပြေးဆွဲဖို့မြို့ပြအင်ဂျင်နီယာတချို့က2002ခုနှစ်ကတည်းကအစိုးရအဖွဲ့ကိုအကြံပြုခဲ့ပူပါတယ်။ဒါပေမဲ့အဲ့ဒီအချိန်ကအထမမြောက်ခဲ့ပဲအခုမှအကောင့်ထဲပေါ်လာတာပါ။အဲ့လိုပြေးဆွဲခြင်းအားဖြင့်မြို့တွင်မှာလိုင်းပေါင်းစုံပြည့်နှက်ပြီးရင်ကျော်ကျက်တဲနေတဲ့ပြဿနာပြေလည်သွားပါလိမ့်မယ်။ခီးတဲ့တွေလည်း5မိနစ်တစ်ချိန်လောက်ထွက်မဲ့ခရုပတ်ကားတွေစီးပြီးလိုရာကိုမြန်မြန်ဆန်ဆန်ရောက်နိုင်ကြပါလိမ့်မယ်။အခုပြောင်းလဲလိုက်တဲ့စနစ်သစ်မှာမထသာအဖွဲ့ကြီးကိုလုံးဝဖျက်သိမ်းလိုက်တာကလည်းအရေးပါပါတယ်ဒီအဖွဲ့ကြီးဟာအလွန်အကျင့်ပြတ်ချစားတဲ့အဖွဲ့ကြီးအဖြစ်ကြော်ကြားပါတယ်ဒီအဖွဲ့ကြီးရဲ့အာဂရိလိုက်စားမှုနဲ့ညံ့ဖြစ်တဲ့စီမံခန့်ခွဲမှုကြောင့်ပဲရန်ကုန်ဘတ်စကားပြေးဆွဲမှုစနစ်အခြေအနေဆိုးရွားနေရတာဖြစ်ပါတယ
်စနစ်တက်မှာနောက်ထပ်အရေးပါတဲ့အပြောင်းအလဲကြီးတစ်ခုကတော့အရင်ကဘတ်စကားတွေကိုတစ်စီးချင်းနှစ်စီးချင်းပိုင်ရှင်တစ်ယောက်ချင်းကိုစီးပွားကိုရှားဆိုတဲ့အနေအထားကနေစုပေါင်းစနစ်နောက်အများပိုင်ကုမ္ပဏီစနစ်နဲ့ပြေးဆွဲစီမဲ့ကိစ္စပါစနစ်ဟောင်းအရာရင်ပိုင်ရှင်တွေဟာဘတ်စကားတစ်ခေါက်ဆွဲရင်သူ့ကိုငွေဘလောက်အပ်ရမယ်ဆိုပြီးအုံနာခြင်းနဲ့
ကားကို driver spare လက်ထဲအပ်လိုက်ပါတယ်အဲ့ဒီအခါမှာ driver spare တွေဟာအုံနာကြီးကြည်အောင်သူတို့အတွက်နေ့အတွက်ခငွေကြံအောင်ကားတစ်စီးနဲ့တစ်စီးပြိုင်မောင်းတာတွေဘတ်စကားမတိုင်မှာအကြကြီးရက်တာတွေမိနီဖြတ်တာအပါဝင်ရင်စည်းကမ်းချိုးဖောက်တာတွေမျိုးစုံလှုပ်ကြပြီးအပြိုင်မောင်းတဲ့ရင်အချင်းချင်းရိုက်နဲ့တက်ဖြတ်ကြတဲ့အထိအခြေအနေအမျိုးမျိုးဖြစ်ပျက်ခဲ့ပါတယ်။စိတ်ပိစမှုများတဲ့အနေအထားမျိုးအောက်မှာခီးတွေတွေကိုရိုင်းရိုင်းပြပြဆက်ဆက်နာမျိုးကျူးလွန်တဲ့အလေအထားလေးပေါ်ပေါက်ခဲ့တာဖြစ်ပါတယ်။အခုအခါ driver spare တွေဟာလက္ခဏာဝန်ထမ်းတွေဖြစ်အလုပ်လုပ်ကြရမှာမို့အဲ့ဒီလိုပြဿနာတွေမပေါ်ပေါက်နိုင်တော့ပါဘူး။ရင်းလိုင်းပိုင်ရှင်ကုမ္ပဏီနဲ့ driver spare အလုပ်ရှင်အလုပ်သမားကြားဖြစ်မဲ့ပဋိပက္ခအခြေအနေမျိုးလောက်ပဲကြုံကြရတော့မှာပါ။ရန်ကုန်တိုင်းဝန်ကြီးချုပ်နဲ့တာဝန်ရှိသူတွေကတော့လက်ရှိ January 16ရက်နေ့အပြောင်းအလဲကိုမထတာဖြတ်သိမ်းတာနဲ့စနစ်ပြောင်းပြေးဆွဲတာတွေကိုအရင်အကောင့်ထဲပေါ်တာလို့ဆိုပါရယ်။ဒီစနစ်ကြောင့်ပြည်သူတွေလိုရာခီးကိုမြန်မြန်ရအောင်စွမ်းဆောင်ပေးနိုင်ပါလိမ့်မယ်။နောက်တစ်စစ်မှာတော့ငွေပေးချေမှုစနစ်အဆင်ပြေအောင်လုပ်မယ်လို့ဆိုထားပါရယ်။ဘက်စကားလိုက်အားလုံးတူညီတဲ့စနစ်နဲ့ဆက်တွေထားပြီးအီလက်ထရောနစ်ငွေပေးချေကတ်တွေနဲ့ပေးနိုင်အောင်လုပ်သွားမယ်လို့ဆိုပါရယ်။နောက်တစ်ဆင့်ကတော့ခီးတွေတက်တောင်တက်တာစီးနိုင်အောင်ဘက်စကားတွေကိုတဖြည်းဖြည်းအစစ်မြင့်သွားမှာဖြစ်ပါရယ်။ဒီလိုတဖြည်းဖြည်းနဲ့အစစ်မြင့်တင်သွားရင်အရင်ကထက်အများကြီးပိုကောင်းတဲ့ဘက်စကားပြည့်စွတ်မှုစနစ်ဖြစ်လာပါလိမ့်မယ်
။ဒါပေမဲ့ဘလို့ပဲကောင်းမွန်တဲ့စနစ်ဖြစ်ဖြစ်အခက်အခဲတွေတော့ကြုံကိုကြုံကြရပါဦးမယ်။ပထမအပြောင်းလဲကာလမှာပြည်သူတွေကားလိုက်ရွေးချယ်မှုခက်ခက်ပထမအပြောင်းလဲကာလမှာပြည်သူတွေကားလိုက်ရွေးချယ်မှုခက်တာတွေတစည်းနဲ့တစည်းအကူပြောင်းကိစ္စစတာတွေမှာအခက်အခဲတွေကြုံကြရမှာပါဒီအတွက်လဲကုညီမဲ့အဖွဲ့တွေအသင့်ပြင်ထားကြပါပြီနောက်ပြဿနာတစ်ခုကလာကစားပြီးအလုပ်လုပ်ကြမဲ့ driver နဲ့ spare တွေအရေးပါလက်ရှိအချိန်အဲ့ဒီစနစ်နဲ့အကောင့်ထဲပေါ်တဲ့ BRD ရင်လိုင်းဆိုရင်အဆင်မပြေဖြစ်နေတာတွေ့ရပါတယ်လောက်ခလာစားကိစ္စအချိန်မိုကိစ္စအလုပ်သမားအခွင့်အရေးစားတဲ့ပြဿနာပေါင်းစုံဖြစ်ပါတယ်ဒီပြဿနာကုမ္ပဏီတွေကောင်းကောင်းရင်ဆိုင်ရနိုင်ပါတယ်ဘလို့ပဲဖြစ်ဖြစ်လက်ရှိပြောင်းလဲလိုက်တဲ့ဘတ်စကားပြည့်စွဲမှုစနစ်တွေဟာအချိန်တစ်ခုရလာရင်ရန်ကုန်နေပြည်သူတွေမကနေကလာပြီးဘတ်စကားကိုမိခိုနေရတဲ့သူတွေအခြားသောမော်တော်ယာဉ်မောင်းနှင်ကြသူတွေအားလုံးကိုပါကောင်းကျိုးပြုမှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ
်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်
ကိုတိုင်းမှာနေပေါင်းများစွာပြည့်စွက်လာတဲ့ဘတ်စကားစနစ်ကိုဖျက်သိမ်းပြီးဘတ်စကားစနစ်တည်ရပေါ်လာပါပြီ။ဒီဘတ်စကားစနစ်တည်အပါအဝင်ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့အခုချိန်ထိလှုပ်ဆောင်ချက်တွေအပေါ် VOA သောတာရှင်တွေဘလို့မြင်ကြပါသလဲ။အခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ပေးထားလို့ရပါတယ်။ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရနိုင်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က0932382554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့တော်ရရှင်နေအားလုံးကိုဖိတ်ခေါ်အပ်ပါတယ
်။ဒါမဲ့အင်္ဂါနေ့ညတဲ့လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြရသည်ရှင်။အခုဆက်ပြီးထူးခြားဆန်းပြသတင်းများအစီအစဉ်တင်ဆက်ပေးကြပါတယ်။တရုတ်နိုင်ငံမှာလာမယ့်တရုတ်နှစ်သစ်ဖြစ်တဲ့ကြက်နှစ်ကိုကြိုဆိုတဲ့အနေနဲ့အမေရိကန်ပြည်ထောင်စုကရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့တူတဲ့လေထိုးကြက်ရုပ်ကြီးတွေကိုဆက်ယုံတရုတ်ကထုတ်လုပ်လိုက်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကကမ္ဘာတဝက်ကမြို့ကြီးတွေမှာဘောင်းမီမဝတ်ဘဲယထားစီးတဲ့နေ့ကိုဆင်နွှဲခဲ့ကြပါတယ်။ဒီလိုထူးခြားဆန်းပြသတင်းများအစီအစဉ်ကိုမခင်ဖြူထွေးနဲ့ကိုငင်းချန်တို့ကတင်ပြပေးပါလိမ့်မယ်ရှင်။
တရုတ်နိုင်ငံမှာလာမယ့်တရုတ်နှစ်သစ်ဖြစ်တဲ့ကြက်နှစ်ကိုကြိုဆိုတဲ့အနေနဲ့အမေရိကန်ပြည်ထောင်စုကရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့တူတဲ့လေထိုးကြက်ရုပ်ကြီးတွေကိုစက်ရုံတစ်ခုကထုတ်လုပ်လိုက်ပါတယ်။16ပေမြင့်ပြီးရွှေရောင်သဘင်ရှိတဲ့အမေရိကန်သမ္မတနဲ့တူတဲ့ကြက်ရုပ်ကြီးဟာအဖြူရောင်ဖြစ်ပါတယ်။နောက်ပြီးတော့ဒေါ်နယ်ထရမ့်ရဲ့လူပြောများတဲ့လက်အမူအရာမျိုးကိုကြက်ရဲ့တောင်ပံတိုလေးတွေကလိုက်လို့တလို့မျိုးလှုပ်ပြထားပါတယ်။တရုတ်ဈေးဝယ်စင်တာတောက်ပေါင်းမှာထားဖို့အတွက်32ပေကျော်မြင့်တဲ့ကြက်ရုပ်ကြီးတစ်ခုကိုလည်းဒေါ်လာ2000ကျော်နဲ့ရောင်းချပေးခဲ့တာပါ။ဒေါ်နယ်ထရမ့်ရဲ့ကိုယ်ရည်ကိုယ်သွေးဟာစိတ်ဝင်စားစရာကောင်းတဲ့အတွက်ကြောင့်အခုလိုကြက်နှစ်မှာကြက်ပုံနဲ့ဒေါ်နယ်ထရမ့်ပုံကိုရောမှွေဖို့စိတ်ကူးရခဲ့တာလို့ဆက်ယုံပိုင်ရှင်ဝေချင်းကပြောပါရယ်။မ ငွေရင်းပုံကိုတော့အမေရိကန်အမှုပညာရှင် KC Lightless ကတရုတ်ပြည်မြောက်ပိုင်းရှန်ရှိပြည်နယ်မြို့တော်ထိုင်ရန်မှာစတင်ပြသခဲ့တာပါ။စေယုံပိုင်ရှင်ကတော့ငွေရင်းပုံနဲ့သူ့လေထိုးရုပ်ကမျက်နှာအမှုရာခွာတယ်လို့ပြောပါတယ်ခင်ဗျာ။
ဒီကနေ့တနင်္ဂနွေနေ့ကကမ္ဘာတဝမ်းမြို့ကြီးတွေမှာဘောင်းမီမဝက်ပဲရထားစီးတဲ့နေ့ကိုဆင်နွှဲကြပါရစေ2012ခုနှစ်ကနယူးယောက်မြို့မှာလူ900လောက်နဲ့စတင်ခဲ့တဲ့ဒီပွဲဟာအခုချိန်မှာတော့ကမ္ဘာတဝမ်းကမြို့ကြီးပေါင်း60ကျော်လောက်မှာဆင်နွှဲကြပါရစေကမ္ဘာမြောက်ဘက်ပိုင်းအေးလွန်းလာတဲ့ဆောင်းရာသီအချိန်မှာရထားစီးခီးတွေတွေဟာဘောင်းမီမပါပဲခက်တီတီနဲ့ရထားစီးကြတာပါအပေါ်ပိုင်းကိုတော့ဆောင်းရသည့်အနှွေးတွေရိခေါင်းစွတ်တွေနဲ့လက်အိတ်တွေအပြည့်အစုံဝစ်ဆင်ထားပြီးအချင်းချင်းသတိထားမိတဲ့ပုံမပအောင်ကူးဆက်ရပါတယ်။ပိုလန်နိုင်ငံဝါဆောမြို့မှာရေခဲမဲ့အောက်30ဒီဂရီဆဲဆီယက်အထိအေးလွန်းနေတဲ့အချိန်မှာကိုပဲဘောင်းမီမူဝက်ပဲနဲ့ရထားစီးကြတဲ့သူ900ကျော်ဟာ၄နာရီလောက်ကြာအောင်ပါဝင်ဆင်နွှဲခဲ့ကြပါတယ်။လူကြီးကလေးယောက်ျားမိန်းမမရွေးပျော်ပျော်ပါပါဆင်နွှဲကြတဲ့ပွဲပါ။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်မှာလည်း16ချိန်မြောက်အဖြစ်နဲ့ပါဝင်ခဲ့ကြပါတယ်။သူတို့ကတော့ရထားပေါ်မတက်ခင်ဘောင်းမီတွေကိုချွတ်ပြီးတော့ရထားစီးခဲ့ကြတာပါ။ပါဝင်တဲ့သူတွေကတော့မျက်နှာတီတီထားဖို့နဲ့အေးသလားလို့မေးတဲ့သူတွေကိုအတီပေါက်ဖြေဖို့မှာကြားထားပါရဲ့ရှင
်။ဂျင်းတဲ့နိုင်ငံမှာတော့ဒီဇန်နဝါရီလအထိမှာကလေးတန်းပေါင်းများစွာဟာကံကောင်းစေတဲ့အယုတ်ကလေးကိုရဖို့မျှော်ကိုးပြီးတော့ကိမ့်မုတ်အချိုလေးတွေစားကြမှာဖြစ်ပါတယ်။ခရစ်မတ်အလွန်ကာလ12 night ရိုးရာထုံးစံကိုဆင်နွှဲတဲ့အနေနဲ့အခုလိုအထဲမှာအယုတ်ကလေးတွေထပ်ပနာထားတဲ့ကိမ့်မုတ်အချိုလေးတွေကိုစားကြတာပါပြင်သစ်တနိုင်ငံထဲမှာပဲကိမ့်မုတ်တန်း30လောက်ကိုဇန်နဝါရီလအတွင်းမှာစားကြမှာဖြစ်ပြီးတော့အိမ်နီးချင်းနိုင်ငံတွေဖြစ်တဲ့ဆွစ်ဇာလန်ဘယ်လ်ဂျီယံနဲ့လူဇင်ဘတ်နိုင်ငံတွေမှာလည်းစားကြမှာပါအမြုတ်ကလေးတွေပါတဲ့စိုက်တာအချိုရင်းနဲ့ကိမ့်မုတ်တွေကိုမျိုးချကြတာလည်းဖြစ်ပါတယ်ဖာဘ်လို့ခေါ်တဲ့အယုတ်ကလေးတွေရတဲ့ကလေးဟာပွဲတော်ရဲ့ဘုရင်သို့မဟုတ်ဘုရင်မအဖြစ်သတ်မှတ်ခံရပြီးတော့စက္ကူတရဖူဆောင်းခွင့်ရတာပါအဲ့ဒီအယုတ်ကလေးရတဲ့ကလေးဟာလာမယ့်နှစ်တစ်လျှောက်လုံးမှာကံကောင်းမယ်လို့ယူဆကြတာပါအခုနောက်ပိုင်းမှာတော့မိဘတွေဟာသူတို့ကလေးတွေအဲ့ဒီအယုတ်ကလေးကိုရဖို့တေချာပြင်ဆင်လှုပ်ဆောင်ကြတယ်လို့စစ်တမ်းကောက်ယူမှုတစ်ခုကဖော်ပြပါတယ် Fab ဟာထုံးစံအရဆိုရင်ဘဲစိအချောက်လေးတွေထည့်ထားရတာဖြစ်ပြီးတော့နောက်ပိုင်းမှာတင်ထားလို့ရတဲ့ယေရှုကိုယ်တော်ရုပ်မဲရော်ရုပ်စားတဲ့ကျွေးရုပ်ကလေးတွေထည့်လာကြတာဖြစ်ပါတယ်ခင်ဗျာ
ထူးခြားစမ်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အစီအစဉ်ဒီမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင
်အရှိလေပိုင်းဒေသတွေငင်းချမ်းရေးအတွက်နှစ်နိုင်ငံတီးရှိရေးအပြေရှာမှုကိုမြင့်တင်ဖို့နိုင်ငံတကာညီလာခံတစ်ခုကိုပြင်သစ်နိုင်ငံကအင်ရှင်အဖြစ်ကျင့်ပါနေပါတယ်။အစ္စရေးနဲ့ပါလက်စတိုင်းတို့ဆွေးနွေးပွဲစကားဝိုင်းပြန်လာကြစေရေးကအားလုံးရဲ့တာဝန်ဖြစ်တယ်လို့ပြင်သစ်နိုင်ငံရဲ့ဝန်ကြီးကဒီကနေ့တနင်္ဂနွေနေ့ညီလာခံအဖွင့်မိန့်ခွန်းမှာပြောဆိုခဲ့ပါတယ်။အရှိဂျေရုဆလင်အပါအဝင်ပါလက်စတိုင်းနေမြေတွေပေါ်မှာအစ္စရေးတို့အခြေချမှုကိုဆန့်ကျင်ကြောင်းဖော်ထုတ်ဖို့အတွက်ပြင်သစ်နိုင်ငံပါရီမြို့တော်မှာကျင်းပနေတဲ့ညီလာခံကိုနိုင်ငံပေါင်း80ကျော်ကကိုယ်စားလှယ်တွေတက်ရောက်နေကြပါတယ်။အမေရိကန်ပြည်ထောင်စုရဲ့သမ္မတအဖြစ်ဒေါ်နယ်ထရန့်သမ္မတကျန်းသက်စာချင်းဆိုပွဲအခမ်းအနားမကျင်းပမီရက်ပိုင်းတွေအတွင်းမှာပဲအမေရိကန်တလွှတ်အရေးချေခံသမ္မတထရန့်ဆန့်ကျင်ရေးဆန္ဒပြစုဝေးမှုတွေ10ခုထဲမှနေကျင်းပကြပါတယ်။ဝါရှင်တန်ဒီစီမြို့နယ်အာဖရိကအနွယ်အမေရိကန်လူမျိုးတွေရဲ့သမိုင်းဝင်ဖျားကြောင်မှာစနေနေ့ကလုပ်ခဲ့တဲ့လူမှုစုဝေးပွဲမှာတော့ဒေါ်နယ်ထရန့်အနေနဲ့လွတ်လပ်ရေးချောက်ရုပ်ကိုမြေမြုပ်ပြစ်မဲ့အရေးခွင့်ပြုမပေးလို့မရဘူးလို့နိုင်ငံသားအခွင့်အရေးကာကွယ်မှုအပေါ်မဲလန်းပြည်နယ်ဒီမိုကရက်အထက်လွှတ်တော်အမတ်ခရစ်ဗန်ဟော်လန်ကတင်စားပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံသားအခွင့်အရေးလှုပ်ရှားမှုခေါင်းဆောင်မာတင်လူသာကင်းဂျူနီယာကိုဂုဏ်ပြုတဲ့အလတ်ရမတိုင်ခင်ရက်ပိုင်းအလိုမှာပဲထင်ရှားတဲ့နိုင်ငံသားအခွင့်အရေးလှုပ်ရှားသူလွှတ်တော်အမတ်ဂျွန်လူးစ်ကိုရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကဝေဖန်ထုတ်နှက်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာမစ္စတာထရန့်အနိုင်ရအောင်ရုရှားဘက်ကအကူအညီပေးဖို့ကြိုးစားခဲ့တယ်လို့လွှတ်တော်အမတ်ဂျွန်လူးစ်ကယုံကြည်ထားပြီးမစ္စတာထရန့်ကိုတရားဝင်သမ္မတတဝက်ဖြစ်သူ့အနေနဲ့မတက်မတ်ဘူးလို့ပြောဆိုခဲ့ပြီးတဲ့နောက်မှာအခုလိုဝေဖန်ခံရတာဖြစ်ပါတယ်
။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Fighter Zone ဖြစ်ပါတယ်ရှင်။ကျွန်မကစုမော်ပါ။ဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနက်ဖြန်မနက်ခင်းအစီအစဉ်တွေကိုလည်း6နာရီကနေ9နာရီထိထုတ်လွှင့်ပေးမှာဖြစ်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.